Welcome to the Voice of America in Burmese.
လာပါရှင့်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ2019ဇန်နဝါရီလ22ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့49လို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနက်စီစဉ်မှုကတော့ကျွန်မနန္ဒချက်ပါရှင
်မင်္ဂလာမနက်ခင်ပါခင်ဗျာကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့သမ္မတဒေါ်နယ်ထရမ့်ရဲ့ policy တွေကိုစန့်ကျင်တဲ့အမျိုးသမီးတို့ချီတက်ဆန္ဒပြပွဲကိုအမေရိကန်နိုင်ငံဝါရှင်တန်မြို့တော် DC နဲ့ကမ္ဘာမြို့ကြီးအတော်များများမှာစနေနေ့ကပြုလုပ်ခဲ့ပါတယ်။သမ္မတဒေါ်နယ်ထရန့်ထရမ့်ဟာ CIA ရုံးကိုစနေနေ့ကတွားခဲ့ပါတယ်။ရခိုင်ပြည်နယ်အရေးပြည်လည်စေမဲ့အဆိုပြုချက်၄ချက်ကိုအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးက OIC အဖွဲ့ကိုတင်သွင်းလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးတော့ရှင်တွေနားဆင်ကြမှာကအင်ဒိုနီးရှားနိုင်ငံကနေရခိုင်ပြည်နယ်မှာရှိတဲ့ရခိုင်မွတ်စလင်အတိုင်းဝိုင်းနှစ်ခုစလုံးအတွက်ကူညီတွေပေးရခဲ့တာနဲ့ပတ်သက်ပြီးတော့
အဲဒီဒီနေ့ဉာဏ်ရည်တဲ့ကောကျွန်တော်တို့ဖွံ့ဖြိုးတဲ့ရည်တဲ့ကောဆက်လက်ပြီးတော့ပူးပေါင်းဆောင်ရွက်မယ်။နောက်ပြီးအခုကူညီပေးတာတွေကိုလည်းဒီမှာရှိတဲ့လူမျိုးဘာသာမခွဲခြားဘဲနဲ့ကူညီထောက်ပံ့နေဖြစ်ပါတယ်။
အခုလိုပြန်လည်ပြောပြချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေမှာတော့ကြောက်စိမ့်နဲ့လက်နက်ကင်အဖွဲ့ဆက်ဆက်နေပုံကြောင့်တင်ဆက်ထားတဲ့မြမရေးသုံးသက်ချက်နဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာရဖို့ရှိပါတယ်။ဒုတိယပိုင်းစီစဉ်မှာတော့America အစိုးရတည်လက်ထက်မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာဘာတွေပြောင်းလဲလာနိုင်တယ်လဲဆိုတာတွေကိုဆွေးနွေးထားတဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်နဲ့အတူသမ္မတထရန့်ရဲ့ပထမဦးဆုံးတာဝန်ထမ်းဆောင်တဲ့နေ့မှာပဲ Washington DC အပါအဝင်ကမ္ဘာတစ်လွှားမှာဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်ဒီအကြောင်းတွေကိုလည်းဒုတိယပိုင်းစီစဉ်မှာနားဆင်ကြရမှာပါဒီစီစဉ်တွေကိုအလှည့်မပေးခင်အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့ဒေါက်ခင်မျိုးသက်ကကြေညာပေးပါမယ်ရှင်
သမ္မတဒေါ်နယ်ထရမ့်ရဲ့အုပ်ချုပ်ရေးအဖွဲ့နဲ့သူ့ရဲ့ policy တွေကိုစန့်ကျင်ကန့်ကွက်ကြောင်းပြသတဲ့အနေနဲ့သိမ်းနဲ့ချီတဲ့အမေရိကန်နိုင်ငံသားတွေစနေနေ့ကမြို့တော် Washington DC နဲ့တခြားမြို့ကြီးအတော်များများမှာချီတက်ဆန္ဒပြခဲ့ကြပါတယ်။စနေနေ့ဟာထရမ့်အနေနဲ့သမ္မတအဖြစ်တရက်တာအပြည့်အဝတာဝန်ထမ်းဆောင်တဲ့ပထမဆုံးနေ့ဖြစ်ပါတယ်။လက်လွတ်စွဲပြောရတဲ့ဒေါ်နယ်ထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့အမျိုးသမီးအခွင့်အရေးဆိုင်ရာ policy တွေကိုကန့်ကွက်ကြောင်းပြသတဲ့အနေနဲ့နာမည်ကြီးမင်းသားမင်းသမီးတွေအထင်ကြီးတဲ့ပုဂ္ဂိုလ်တွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့တာမန်ပြည်သူပြည်သားတွေချီတက်ဆန္ဒပြခဲ့ကြတာပါလွတ်တော်အဆောက်အဦနီ VOA ရုံးနှစ်ပေးမှာကျင်းပတဲ့အခမ်းအနားပြည်ဆောင်ကနေမှာနာမည်ကြီးအဆိုတော်မက်ဒေါနာကကြိုတင်ကြေညာထားခြင်းမရှိဘဲရောက်လာတဲ့အချိန်မှာတော့ပြည်သက်တွေကအကြီးအကျယ်ထောက်ခံအားပေးခဲ့ကြပါတယ်ချီတက်ပွဲကိုရောက်လာတဲ့တခြားနာမည်ကြီးပုဂ္ဂိုလ်တွေကတော့တချင်းရေးတည်တန့်ရှင်အလီရှာကီးစ်ဟောလိဝုဒ်ကနာမည်ကြီးရုပ်ရှင်သရုပ်ဆောင်စကာလက်ဂျိုဟန်ဆန် R&B ဂီတပညာရှင်မိတ်စ်ဝဲဂလိုရီယာစတိုင်နမ်နဲ့မိုက်ကယ်မိုးတို့လည်းပါဝင်ပါတယ်ဝါရှင်တန်ဒီစီမြို့မှာကျင်းပတဲ့ဒေါ်နယ်ထရန့်ရဲ့ policy တွေကိုစန့်ကျင်ကန့်ကွက်တဲ့အမျိုးသမီးတို့အခွင့်အရေးချီတက်ပွဲကိုထောက်ခံအားပေးပြီးသွေးစည်းညီညွတ်ကြောင်းပြသတဲ့အနေနဲ့ဂျပန်နိုင်ငံတိုကျိုမြို့ဩစတြေးလျနိုင်ငံဆစ်ဒနီမြို့အင်္ဂလန်နိုင်ငံလန်ဒန်မြို့နဲ့ဂျာမနီနိုင်ငံဘာလင်မြို့တို့အပြင် Paris, Budapest, Amsterdam နဲ့ The Hague မြို့တို့မှာလည်းချီတက်ဆန္ဒပြခဲ့ကြပါတယ်
သမ္မတဒေါ်နယ်ထရမ့်ဟာသမ္မတတာဝန်ယူပြီးပထမရက်မှာပဲအရင်ကသူ့နဲ့အဆင်မပြေဖြစ်ခဲ့တဲ့ထောက်လိုင်းအဖွဲ့တွေကတခုဖြစ်တဲ့ CIA ဗဟိုထောက်လိုင်းအဖွဲ့ကိုတွားရောက်ခဲ့ပါတယ် CIA ကိုသူတွားရောက်တဲ့တရင်ကိုသမ္မတအင်ဗျူပြောခွင့်ရရှောင်းစပင်ဆာကစနေနေ့မှာ Twitter ကနေအတည်ပြုပေးခဲ့ပါတယ် CIA နဲ့တခြားထောက်လိုင်းအဖွဲ့တွေကအခုရွေးကောက်ပွဲကိုဂျောင်းဝင်နှောက်ရက်တယ်ဆိုရယ်ပြောဆိုမှုတွေနဲ့ပတ်သက်ပြီးထရမ့်ကဝေဖန်ခဲ့တာဖြစ်ပါတယ်ရုရှားတွေကစူးစမ်းခဲ့ပုံရတယ်လို့ပြောခဲ့တယ်။ခိုင်မာမှုမရှိဘဲအပေးယူလောက်တာတွေပါတဲ့သူ့အကြောင်းအချက်လက်ပါဆက်စတန်းတွေပေါက်ကြားမှုနဲ့ CIA ကိုမကြသေးခင်တရင်ပတ်တွေထဲမှာပဲထရမ့်ကဆွဆွဲခဲ့တာဖြစ်ပါတယ်။ထရမ့်က CIA အကြီးအကဲဖြစ်တဲ့ရွေးချယ်ထားတဲ့လွှတ်တော်မှမိုက်ခ်ပွန်ပီယိုကိုအထက်လွှတ်တော်ကတနင်္လာနေ့ရောက်မှစဉ်းစားဖို့အတွက်ဒီမိုကရက်တစ်ပါတီလွှတ်တော်အမတ်တွေရဲ့စူးစမ်းမှုအောင်မြင်ခဲ့ပြီးတဲ့နောက်မှာထရမ့်ကအခုလို CIA ကိုတွားရောက်ခဲ့တာဖြစ်ပါတယ်။ Republican အမတ်တွေကအခုလိုဆိုင်းငံ့ထားတာကိုအပြစ်တင်ခဲ့ကြပြီးဒီတဲ့ရင်ဘက်ကုံမှာထောက်လိုင်းရေးဌာနအတွက်အကြီးအကဲမရှိဘဲဖြစ်စီတယ်လို့ဆိုပါတယ်။အခုလို CIA ကိုမတော်ခင်မှာသမ္မတအသစ်တွေထုံနှန်းဆင်လာအရတက်ရောက်ရတဲ့ Washington National Cathedral ဘုရားကျောင်းကဘာသာပေါင်းစုံဝတ်ပြုဆုတောင်းပွဲကိုသမ္မတ Trump ကသူ့မိသားစုဝင်တွေနဲ့ဒုသမ္မတ Mike Pence တို့ဇနီးမောင်နှံနဲ့အတူတက်ရောက်ခဲ့တာပါ။ထရမ့်သမ္မတဖြစ်ပြီးဒုတိယနေ့မှာပဲ Washington DC ပြည်သူ့ရင်ပြင်မှာသူ့မူဝါဒတချို့ကိုမကြိုက်ကြတဲ့တိမ့်နဲ့ချီတဲ့လူလူကစုဝေးဆန္ဒပြခဲ့ကြတာဖြစ်ပါတယ်။
ကဇက်စတန်နိုင်ငံမြို့တော်အစတနာမှာလာမယ့်သတင်းပတ်အတွင်းကျင်းပဖို့ရှိတဲ့စီးရီးယားငြိမ်းချမ်းရေးအကျိုးဆွေးနွေးပွဲကိုကိုယ်စားလှယ်အဖွဲ့ဆက်လုပ်မှာမဟုတ်ဘူးလို့အမေရိကန်ပြည်ထောင်စုကစနေနေ့မှာပြောကြားလိုက်ပြီးအဲ့ဒီကိုယ်စားလှယ်အဖွဲ့အစား Lila do Sinchide, Tantama, a poet, Silo Tome Lubiovare, Meganegama, Tamaraya, do Upion Le Pipon, Irekala, Dwayne, a low show Nirajan, Ari Sunuago, Kazastan and Sanya, American Tama, G. Jock Krogo, Silo Melo, American and Jai, Winjitanaka, Biovare, Ari Sunuago, American Suya, the Borama Pave, Syria, Mohammed, Russia, Bawin, Iranet, Turkin and Anoga, Usan Koyura Pipare, Denelanima Sademe, Di Sinuema, Tu Soya Nine Ajaunya Alungu Sunibu to Ascendin Shijang, Sidia Tamara Basha e Asaka Biobare, Tabime Sidia Dolan the Bon Purigaro, Leshi Yashi Tare, Pika Yasayine, Ludanya Sana Musanya Akuni Pi Kisarigo, Dikata Suni Tomelu Biobare, Dabi and Sidia Bripakago, Nangaya Pishame Suni Nemurima Pawin Oma Hopulule, the Bon Puriga Di Limpio So Tabare. The Syria Nina is Sunu Weha, Liu Web Bubong Jan Sinde, Loya Pijang, Sunu Webu Depu Sisim Shide, Akira Appointed Senator, Fata El Shamsure, Apuega, Biosu Light at Dole, the Sunu Webu Bubio Show to it was the way.
Senator Mapromazon Jampi, as we can get him, and not Nani Love Jala at Chima, Ayo Lagere, Anaya Socialist Party Dre, Thoro Party go Tokan to regard Landriboma, Mason Jabare, Tamara Jacob Way threatening Rene. Party Rim Panama, Rich Web, Boy Matangima, a Usabine Sayan Sayan Quemurin, the Ru Party Go Luja Nela Jadalu, Pioque, Nanjiba Shini, the Sugar, three Peja Bari, Nangan Rima Jemp, Takam Huji, Tong Chinten, and Jongi Adalu, a low lemon Nunga, Santin Law, Mutan Nijima, Bari Mu, Lama Ribone, Galiga, Coop, Piatin, the Duca, the Sakanima, Shibian Chichadu, Sayan Piatana Rigova, Tinin Shasha, Mianiaramo, Mesana Shinriha, the Sharp Party Rin at Luditrigo. Maybe we'll dress Senza Nijara Psipari. American Angama Tauchaniga, Tamrate, Donald Trump, Telabi, Europa, Tatloa, Lea Sundrego, Luja Miala, the Lu, Tiende Male, Hulame, April, Patama, Joe, Tamra, Juga, Puema, Lea Sun, Amuda, Party, Tau Party, and Nayamelu, Amyaga, Kamaniraba, Lewe, Wadigo, Matakame, Yongji, Machi Pilara, Jangi, Miabia, Sinirello, Science Pro, Borderox, Tekaduga, Nangay, San Situ, Jean Pedrox, Capiobare, Tuga, Tacho. သူတို့တချို့ရဲ့လေဝဲအတွေးခေါ်ကိုသစ္စာဖောက်တယ်လို့ယုံကြည်ကြပါမယ်အများကတော့ပြပြန်ပြောင်းလဲမှုတွေကောင်းကောင်းမလုပ်တာကြောင့်ဖြစ်နိုင်တယ်လို့သူကဝေဖန်ပါတယ်ဒီရွေးကောက်ပွဲကိုလူကြိုက်တိတ်များလာတဲ့သမ္မတဖရန်ဆွာအော်လန်ကထပ်ပြီးရှင်းပြမှာမဟုတ်ဘူးလို့လည်းကြေညာထားပါတယ်
ယူအေဗီကတည်းကမနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ48 kHz 60.5 နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ195 kHz 95.5ကိုငါတို့ကနေထုံးနေပေးနေပါတယ်ရှင်
American Tanga, the Renego, select in your Pinia Bakna. The morning I can be in a dream people need a chin, they do their Kamala or Losang Yi a dre, a chair Lija Ba, Subjago, Indonesia Nangayai Wunji, Redno Masudia, OIC, Islamic Bonson Yi a poeta, a champion jet in Twin Light Elo, Indonesia, the media in my popia bale, Wunji Masudi, Ga, OIC a poeta, and Tin Twin, a subjugate Lija Tama, Prama a chain in it, so while I need a can be in a drink a chin. Let's see the Bumu Sumatuazi to a one see a boy, a Buan Song Yamuna do, Ludanian Sanam, de a Kuni, Taupani, Beye, Dudia Chekara, Yama, Soya, and a beautiful boss on a Titu Sassamuri, Losang Doye, Tadia Chen in Negaro, Yakan Bine a Dre, a Kuni Biden Yama, Nanga Yea, a da city, Mapibozi on ASEAN Sari, Didarin and Poet City, and Buan Song Yene, Srota Chekara, Islamic Nanga, Islamic Pumjoe by a Kuni, OIC, a poet Nanga Niga. မြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်စီးပွားရေးအကူအညီတွေပေးရလို့ဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံကြားရေးဝန်ကြီးကမလေးရှားနိုင်ငံကွာလာလမ်ပူးမြို့မှာကျင်းပတဲ့ ONC
တောင်တကုံဆက်ရှိရက်ကမောမကန်နန်းနဲ့စီဗင်လန်းတောင်မှာရှိတဲ့အကွီစားတောက်ဆိုင်မှာစနေနေ့အစောပိုင်းမီးလောင်မှုဖြစ်ပွားခဲ့တာမို့လူငေါင်းတေဆုံးခဲ့တယ်လို့မီးတပ်ဦးစီးဌာနကပြောပါတယ်။မီးဟာမနေ့၄နာရီ၃၅မိနစ်မှာစတင်လောင်ကျွမ်းလာဖြစ်ပြီးမီးပေါ်တုံးဓာတ်ငွေအုပ်ကဓာတ်ငွေရိုးစိမ့်မှုကြောင့်လောင်ကျွမ်းလာဖြစ်ပါတယ်။မီးဟာစားတောက်ဆိုင်ကအင်တန်ကိုပါကူးဆက်လောင်ကျွမ င်းချီကပြောပါတယ်မိဟာမနေ့9:05မိနစ်လောက်မှာမိညွန့်ကျိုးသွားခဲ့ပါတယ်
အာဖဂန်နစ္စတန်နိုင်ငံအတွင်းဖြစ်ပေါ်နေတဲ့ပဋိပက္ခတွေတဘာဝဘေးအန္တရာယ်တွေအပြင်အိန္ဒိယနိုင်ငံတွေကပြန်လာကြသူတွေကို2019ခုနှစ်အတွင်းလူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ရေးအတွက်ကုလသမဂ္ဂကအမေရိကန်ဒေါ်လာတန်550စနေနေ့မှာတောင်းဆိုလိုက်ပါတယ်။ရမယ့်အကူအညီတွေကိုအကာအကွယ်မဲ့သူနဲ့ဘေးဒုက္ခရောက်သူအာဖဂန်လူမျိုး9.8 တန်းကိုကူညီပေးသွားမှာဖြစ်ကြောင်းကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးမှူးကကာဘူးမြို့မှာကျင်းပတဲ့အခမ်းအနားမှာပြောကြားလိုက်ပါတယ်။
ကမ်ဘီယာနိုင်ငံမှာသမရဟောင်းရဟာဂျမေယာနှုတ်ထွက်ပြီးနိုင်ငံကနေထွက်ခွာပြေးမယ်လို့ကတိပေးခဲ့တဲ့နောက်မှာအသက်ရွေးကောက်တင်မြှောက်လိုက်တဲ့သမရအာဒါမာဘာရူကအမိနိုင်ငံကိုသူပြန်လာပြီးအုပ်ချုပ်တော်မှာဖြစ်ကြောင်းစနေနေ့မှာပဲသူ့ရဲ့ Twitter စာမျက်နှာမှာရေးသားခဲ့ပါတယ်။ဂျမေယာဟာစနေနေ့မှာပဲနိုင်ငံကနေထွက်ခွာမယ်လို့ခန့်မှန်းထားပါတယ
်။ကိုစောဝင်လိုက်နေဒေါခင်မျိုးသက်တို့ကသတင်းတွေကိုကြေညာပေးခဲ့တာဖြစ်ပါတယ်ရှင်အခုသတင်းဆောင်မတွေဘက်ကိုဆက်ပါမယ်အရင်ဆုံးတော့ရခိုင်ပြည်နယ်ကအကူအညီပေးရေးစီစဉ်ကိုကြည့်အောင်ပါရှင်ရခိုင်ပြည်ထနာဖြည့်ရှင်ရေးမှာအာဆီယံနိုင်ငံတချို့ရဲ့လူသားချင်းစာနာမှုအကူအညီတွေဟာအာဆီယံမိသားစုစိတ်ဓာတ်ကိုဖော်ပြရာရောက်တဲ့အကြောင်းပြည်ထောင်စုဝန်ကြီးတဦးကပြောဆိုလိုက်ပါတယ်ရခိုင်ဒေသကရခိုင်နဲ့မွတ်စလင်နှစ်ဖက်အတိုင်းဝိုင်းတွဲအင်ဒိုနီးရှားနိုင်ငံကနေလူသားချင်းစာနာမှုအကူအညီတွေကိုစနေနေ့ကလွှဲပြောင်းပေးအပ်ခဲ့တာဖြစ်ပါတယ်အပြည့်စုံကိုတော့ကိုညံဝဲအောင်ကဆက်ပြီးပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံကိုလက်တလောရောက်ရှိနေတဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးမတန်ရက်နိုမာဆူဒီဟာရခိုင်ဒေသအတွက်အင်ဒိုနီးရှားအစိုးရကပေးအပ်လိုက်တဲ့လူသားချင်းစာနာထောက်ပံ့ရေးအကူအညီပစ္စည်းတွေကိုစစ်တွေမျိုးရခိုင်ပြည်နယ်အစိုးရအဖွဲ့အစည်းအစည်းအဝေးခန့်မှန်းမှာလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားရာရေးဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူတို့ကိုဇန်နဝါရီလ22ရက်စနေနေ့မနေ့ပိုင်းကလွှဲပြောင်းပေးအပ်ခဲ့တာဖြစ်ပါတယ်။ဖွံ့ဖြိုးမှုနောက်ကျနေသေးတဲ့ရခိုင်ပြည်နယ်မှာပြီးခဲ့တဲ့အောက်တိုဘာလတုန်းကအကြမ်းဖက်သမားတွေကနေကြားဆောင်ရဲစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးရဲဝန်ထမ်း9ဦးတေဆုံးခဲ့တဲ့ဖြစ်ရပ်နောက်ပိုင်းရခိုင်ဒေသကိုနိုင်ငံတကာကပို့ပြီးအာရုံစိုက်လာတာဖြစ်ပါတယ်။ရခိုင်ဒေသကိုပေးအပ်တဲ့အင်ဒိုနီးရှားရဲ့လူသားချင်းစာနာထောက်ပံ့မှုအကူအညီတွေဟာရခိုင်ဒေသကရခိုင်နဲ့မွတ်စလင်နှစ်ဖက်လူမှုအတိုင်းအဝိုင်းအတွက်ဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံသားကြီးဝန်ကြီးကပြောကြောင်းလူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောပါတယ
်။အင်ဒိုနီးရှားနိုင်ငံသားကြီးဝန်ကြီးကလည်းပြောသွားတယ်ဒါအားလုံးဟိုဒီနေ့ဦးခန့်ရေးအတွက်ကောကျွန်တော်ဖွံ့ဖြိုးတိုက်ရိုက်ရေးအတွက်ကောဆက်လက်ပြီးတော့ပူးပေါင်းဆောင်ရွက်မယ်လို့ဆရာကြီးလည်းအများကြီးရှိတယ်အဲ့လည်းပြောသွားတယ်နောက်ပြီးအခုကူညီပေးတာတွေကိုလည်းဒီမှာရှိရဲ့လူမျိုးဘာသာမခွဲခြားဘဲနဲ့ကူညီထောက်ပံ့နေဖြစ်ပါတယ်လို့ထပ်ကပြောသွားတ
ယ်အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးမတန်ရက်နိုမာဆူဒီဟာရခိုင်အကြံပေးကော်မရှင်အဖွဲ့နဲ့လည်းမနေ့စနေနေ့တုန်းကရန်ကုန်မြို့မှာတွေ့ဆုံခဲ့တာပါသူတို့အင်ဒိုနီးရှားနိုင်ငံရဲ့ရခိုင်ဒေသအတွက်အကူအညီတွေဟာရခိုင်မှာရှိတဲ့နှစ်ဖက်လူမှုအတိုင်းအဝိုင်းအတွက်ဖြစ်တယ်လို့ပြောကြောင်းရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်ဦးအေးလွင်ကပြောပါတယ်
သူတို့ပြောတာကဒီလူအဖွဲ့အစည်းနှစ်ခုစလုံးကိုထောက်ပံ့မယ်။နော်နောက်ပြီးတော့ကဒီအပြုသဘောဆောင်သောတဟဇာတာဖြစ်မှုကိုရောက်အောင်သူတို့အားပေးမယ်။ OIC မှာလည်းပဲအဲ့လိုအထင်မြင်လွဲမှားမှုတွေရှိတာတွေကိုသူတို့ဖြေရှင်းပေးတယ်။မျက်တွေ့လက်တွေ့မြင်လိုက်လို့ရှိရင်အားလုံးအားတန်လျာတွေခင်းသွားမှာဖြစ်တယ်။အဲ့တော့ဆိုရင်ဥမာဆိုသူတို့ကြောင်းနှစ်ကြောင်းဆောက်ပေးတယ်ဗျာ။အဲ့ဒါအားလုံးလူအဖွဲ့အစည်းနှစ်ခုစလုံးကအသုံးချဖို့ပေါ့နော်။နောက်တစ်ခါကျတော့ဈေးတစ်ခုတောင်းလုပ်ဖို့ရှိတယ်လို့ပြောတယ်။အဲဒီဈေးကဟိုအဖွဲ့အစည်းနှစ်ခုဘယ်လိုစုံတွဲပြီးတော့ပူးပေါင်းပြီးတော့လုပ်လို့ရမယ်ဆိုတော့အဲဒီတဟဇာလာဖြစ်ရေးကိစ္စလေးတွေကိုသူတို့လုပ်ချင်တယ်ဆိုတော့သဘောနဲ့လာတာပါ။အ
င်ဒိုနီးရှားနိုင်ငံလိုပဲမလေးရှားနိုင်ငံကပါမြန်မာအစိုးရနဲ့တန်တမန်လမ်းကြောင်းကဆက်သွယ်ပြီးရခိုင်ဒေသအတွက်လူသားချင်းစာနာမှုအကူအညီတွေမကြခင်မှာပေးဖို့ရှိကြောင်းဒေါက်တာဝင်းမြတ်အေးကပြောပါတယ်။အင်ဒိုနီးရှားနဲ့မလေးရှားရဲ့အကူအညီတွေဟာအာဆီယံမိသားစုစိတ်ဓာတ်ကိုပေါ်ပြရာရောက်တယ်လို့ဒေါက်တာဝင်းမြတ်အေးကပြောပါတယ
်။ဒါလေးကျွန်တော်တို့အာဆီယံနိုင်ငံတွေချင်းချင်းမိသားစုစိတ်ဓာတ်နဲ့ရွေးကူရဲလို့ကျွန်တော်တို့အနေနဲ့ယူဆပါတယ်။ကျွန်တော်နိုင်ငံတွေရဲ့အခြားအိုင်နိုင်ငံတွေကအဲ့လိုကိစ္စပေါ်ပေါက်လာရင်လည်းကျွန်တော်တို့အနေနဲ့ဒီပုံစံနဲ့ပဲမိသားစုစိတ်ဓာတ်နဲ့လည်းကျွန်တော်တို့ဒီလိုဆောင်ရွက်မှာဖြစ်ပါတယ်။ဒါကြောင့်မလို့ကျေးဇူးတင်ပါတယ်။ဒီနောက်ကလည်းဒီလိုမျိုးကျွန်တော်တို့ဒီဆိုအဖွဲ့နဲ့ဆက်သွယ်ပြီးတော့ပူးပေါင်းဆောင်ရွက်ပါမယ်။မလေးရှားကလည်းအဲ့လိုပဲကျွန်တော်တို့လွန်ခဲ့တဲ့နှစ်ရက်ကကျွန်တော်တို့လာတွေ့ပြီးပြီးသာမတ်လို့လေ။လာတွေ့ပြီးတဲ့ခါကျတော့နိုင်ငံဆိုးရတဲ့ဆက်သေးပြီးတော့ဒီလိုပဲကူညီထောက်ပံ့ပါပါမယ်ခင်ဗျာ
။ဒါပေမဲ့မလေးရှားနိုင်ငံကတော့ရခိုင်ဒေသကမွတ်စလင်အရေးဟာနိုင်ငံတကာအရေးဖြစ်တယ်ဆိုပြီးရခိုင်ပြည်ထောင်နာကိုဆွေးနွေးဖို့ OIC အထူးစည်းဝေးကိုဇန်နဝါရီလ19ရက်နေ့ကခေါ်ယူကျင်းပခဲ့ပါတယ်။ဒါကြောင့်မလေးရှားဟာသူ့ပြည်တွင်းနိုင်ငံရေးအကျိုးမြတ်အတွက် ယခင်အရေးကိုအတုံးချနေတဲ့အပေါ်စိုးရင်စရာဖြစ်ကြောင်းမြန်မာနိုင်ငံသားဦးဝင်းကြီးဌာနကဇန်နဝါရီလ20ရက်နေ့စွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။မနေ့ကစစ်တွေမြို့မှာပေးအပ်တဲ့အင်ဒိုနီးရှားရဲ့လူသားချင်းစာနာမှုအကူအညီတွေထဲမှာအဝတ်အတဲခေါင်းဆွဲကြောက်ကလေးအစားအစာဂျုံအိတ်တွေပါဝင်ပြီးစုစုပေါင်းဒေါ်လာ14,000ဘိုးလောက်ရှိပါတယ်။စစ်တွေမြို့နယ်လက်မွားခေကျေးရွာနဲ့တက်ကယ်ပြင်ရွာတွေမှာအင်ဒိုနီးရှား NGO တစ်ခုဖြစ်တဲ့PKPU အဖွဲ့ကမူလာတန်းကျောင်းနှစ်ကျောင်းဆောက်လို့လှူဒန်းထားတာကိုလည်းအင်ဒိုနီးရှားနိုင်ငံသားဝန်ကြီးမဒန်မာဆူဒီကမနေ့ကလွှဲပြောင်းပေးအပ်ခဲ့ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြပြခဲ့တာဖြစ်ပါတယ်ရှင်။ဒုတိယပိုင်းစီစဉ်ကြရင်တော့သမရတာဝန်စတင်ထမ်းဆောင်တဲ့ပထမဆုံးနေ့မှာပဲသမရထရန့်ဟာသမရထရန့်ကြုံတွေ့ခဲ့ရတဲ့ဆန္ဒပြပွဲဝါရှင်တန် DC ကဒီဆန္ဒပြပွဲအကြောင်းကိုကြားရဖို့ရှိပါတယ်ရှင်။အခုတော့အပတ်စဉ်ကဏ္ဍတွေကိုအလှည့်ပေးပါမယ်။အရင်ဆုံးတော့ဒီမြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရမှာပါ။ဒီစီစဉ်မှာအစိုးရတက်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုရန်မုံငွေရှာပေးနေတဲ့ကြောက်စိမ့်လုပ်ငန်းဟာထိတ်တန့်လျှို့ဝှက်ချက်ဖြစ်နေပါတယ်။ကြောက်စိမ့်နဲ့လက်နက်ကိုင်အဖွဲ့ဆက်ဆက်နေပုံကိုဦးအောင်ခင်ကသုံးသပ်ရေးသားထားပြီးတော့ကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ထားပါတယ်ရှင်။
ကျုပ်ချင်းနေဝင်ကြည့်ဆိုတဲ့မဆလာဆိုရှယ်လစ်က26နှစ်မှာဘက်ကဒေတာကို KIA ကချင်းလွတ်မြောက်ရေးတပ်ဖွဲ့ချုပ်ကင်ပြီးကျောက်စိမ့်ဟာ KIA ရဲ့အဓိကရန်ပုံငွေဖြစ်ပါတယ်။1988မှာစေစိုးရတက်လာပြီးဘက်ကပါတဖြစ်လဲလက်နက်ကင်အဖွဲ့တွေနဲ့အပြစ်ကရဆဲတဲ့အခါအစိုးရတက်ဟာ KIA ကိုဥတီတိုက်ခိုက်ပြီးကျောက်စိမ့်တွင်းတွေကိုသိမ်းပိုက်လာပါတယ်။ဒါကြောင့် KIA ဟာစေစိုးရနဲ့အပြစ်ကရဆဲဖို့1994မှာသဘောတူလိုက်ရတာဖြစ်တယ်လို့ Global Witness အစီရင်ခံစာမှာဖော်ပြပါတယ်။အပြစ်ကရဆဲတဲ့18နှစ်ကာလမှာကြောက်စိမ့်ဒေသကိုဝိုင်းပြီးအမဲဖြစ်ကြပါတယ်။ဦးသိန်းစိန်အစိုးရတက်လာပြီးမကြာမီ2017ဇွန်လမှာတချင်းပြည်နယ်မှာလက်နက်ကင်ပြစ်ဘက်ကပြန်လဲဖြစ်ပွားတာအခုအချိန်ထိပါပဲ။တိုက်ပွဲပြန်ဖြစ်ရတဲ့အကြောင်းရင်းတွေထဲမှာကြောက်စိမ့်နဲ့ပတ်သက်တာတွေပါဝင်ပါတယ်။တချင်းပြည်နယ်ကကြောက်စိမ့်ကိုစစ်အုပ်စုခရိုနီအတိုင်းအဝိုင်းနဲ့ဝတ်တပ်ဖွဲ့တွေကလေဝကြီးအုပ်အမျက်ထုတ်နေတာမို့ကချင်းပြည်သူတွေဟာကိုချာတဲ့ကတစ်တီကိုစားခွင့်မရှိတဲ့ဘဝရောက်နေတယ်လို့မြင်ကြပါတယ်။ရင်းချမ်းသွားရင်ကြောက်စိမ့်ဒေသကိုလက်လွတ်ရမှာမို့အကျိုးခံစားနေရတဲ့စစ်အုပ်စုအတိုင်းအဝိုင်းအတွက်ဆုံးရှုံးစရာတွေများနေပါတယ်
။ကြောက်စိမ့်ထွက်တဲ့လုံခင်ဖာကန့်မိုးညင်းနှံ့ရစတဲ့နေရာတွေကိုအစိုးရတပ်ကချုပ်ကင်ထားပေမဲ့ KIA ဩဇာခံဒေသဖြစ်တဲ့အတွက်စက်ကြီးကောက်နိုင်တဲ့အနေအထားမှာရှိပါတယ်။အစိုးရတပ်ကလည်းကြောက်စိမ့်လုပ်ငန်းကဝင်ငွေဝင်ဖို့ကိုသာအဓိကထားပါတယ်။လုပ်ငန်းကြီးတွေရဲ့လုံခြုံရေးကိုစစ်တပ်ကတာဝန်ယူတဲ့အခါစက်ကြီးအများကြီးရပါတယ်။လုပ်ငန်းငယ်တွေကတော့ဂျာပွဲစား၊သတင်းပေးနဲ့ရဲကားတဆင့်20ရာခိုင်နှုန်းစက်ကြီးကောက်ပါတယ်။ဖားကန်ကဗျူဟာမှုကိုကြံ့ငွေ350ကနေ100အထိစက်ကြီးပေးရပြီးကျောက်စိမ့်တွင်စောင့်ပေးတဲ့စစ်သားတွေကိုလည်းထောက်ပံ့ချေပေးရပါတယ်။တရုတ်ပြည်ကိုကျောက်စိမ့်ကိုထုတ်သူတွေဟာအစိုးရတပ်ကိုစက်ကြီးပေးရပါတယ်။မြောက်ပိုင်းတိုင်းမှုနဲ့အဆင်ပြေဖို့လှတ်ထိုးရပါတယ်
။ကျောက်စိမ့်လုံခန်းကအကျိုးအမြတ်ရဖို့အတွက်အစိုးရတပ်နဲ့ KIA နားလည်မှုယူပြီးပူးပေါင်းဆောင်ရွက်တာမျိုးလည်းရှိပါတယ်။ KIA ရဲ့ကျောက်စိမ့်တည်ယူပို့ဆောင်မှုကိုအစိုးရတပ်ကမသိခင်အောင်စောင့်နေတာမျိုးရှိပါတယ်။ကျောက်စိမ့်အောင်တဲ့အခါမှာဘလောက်စက်ကြီးယူမယ်ဆိုတာကိုအစိုးရတပ်နဲ့ KIA သဘောတူချက်ရယူနိုင်တယ်လို့ဆိုပါတယ်။ကြောက်စိမ့်လုပ်ငန်းလေးတွေကိုစက်ကြီးတောင်းရမှာဗျူဟာမှုနဲ့ KIA တိုင်းရင်း6အသုံးပြုတဲ့ဂျားပွဲစားတွေကအထူးထူးဖြစ်နေတာတွေ့ရပါတယ်။ဒီဂျားပွဲစားနဲ့အဆက်အသွယ်လုပ်တာကြောင့်နားလည်မှုလွှဲမှားပြီးပြစ်ခတ်တာမျိုးမဖြစ်အောင်ရှောင်ရှားနိုင်ပါတယ်။ကချင်ပြည်နယ်ကလက်နက်ကင်တွေဟာရာဂိုင်နှုံးပြည့်စစ်ဖြစ်တာကိုမလိုလားသလိုရာဂိုင်နှုံးပြည့်ငြိမ်းချမ်းရေးရမှာကိုလည်းမလိုလားဘူးလို့ဆိုပါလေ
လက်တွေ့စစ်မတက်ရပဲကြောက်စိမ့်ကစက်ကြီးရနေအောင်မွေးမသေးဒုံမချိုးအခြေအနေမျိုးကသာအစိုးရစစ်တပ်ကလူလားပါတယ်ငြိမ်းချမ်းရေးသဘောတူချက်ကိုစစ်တပ်ကထောက်ခံဖို့အတွက်ကချင်ပြည်နယ်မှာစစ်တပ်ဘယ်လိုပြုမှုကျင့်ကြံတယ်ဆိုတာကိုသဘောပေါက်ဖို့လိုပါတယ်2017မှာအပြစ်ခတ်ရစေးရေးပြပြသွားတဲ့အခါ KIA ဟာကြောက်စိမ့်လုပ်ငန်းကိုပြန်လည်ချုပ်ကင်နိုင်ဖို့ရည်ရွယ်တယ်လို့ Global Witness ကိုပြောပြပါတယ်ဒီလိုလုပ်နိုင်အောင်ကြောက်စိမ့်ဒေသမှာ KIA တပ်ဖွဲ့တွေကိုနေရာချထားရပါတယ်2012ဇန်နဝါရီလမှာဒေါ်လာတန်း20 KIA ကစက်ကြီးကောက်ယူနိုင်ခဲ့ပါတယ် KIA ရဲ့အောင်မြင်မှုကိုဝန်ကြီးအချို့မကျေနပ်တဲ့အတွက် KIA စက်ကြီးမရောက်အောင်2012မေလမှာကြောက်စိမ့်ထုတ်လုပ်မှုကို ပိတ်ပင်လိုက်ပါတယ
်2014မှာကြောက်စိမ့်ပြန်လဲထုတ်ယူခွင့်ပြုတဲ့အခါ KIA ဟာစက်ကြီးပြန်ကောက်နိုင်တာတွေ့ရတယ်လို့ Global Witness ကဆိုပါတယ်စက်ကြီးလက်ခံရရှိကြောင် KIA ပေးတဲ့ဗီဇာဟာတရုတ်နေစာအထိကြောက်စိမ့်တည်ယူခွင့်ပြုတဲ့လက်မှတ်ဖြစ်ပါတယ်လိုင်ဇာဌာနချုပ်ကတစ်ဆင့်တရုတ်ပြည်ကိုတင်ပို့တာလည်းရှိပါတယ်2012မတိုင်မီက KIA ဟာယူနမ်မန်ကုမ္ပဏီဖွင့်ပြီးကြောက်စိမ့်အယောင်အဝယ်လုပ်တယ်လို့ဆိုပါတယ်ကြောက်စိမ့်လုပ်ငန်းဟာဝင်ငွေများသလောက်တာဝန်ခံမှုအလွန်နှေးပါပါတယ်လက်နက်ကင်တို့ရဲ့လျှို့ဝှက်စီးပွားရေးလုပ်ငန်းလို့ဖြစ်နေပါတယ် Global Witness အစီရင်ခံစာဟာအပေါ်ယံလေ့လာမှုသာဖြစ်လို့မသိနိုင်မမြင်နိုင်တာတွေအများကြီးကြားနေပါတယ်ကြောက်စိမ့်ကုမ္ပဏီယူတွေကိုစေအုပ်စုမိသားစုတွေချုပ်ကင်နေဆိုတဲ့သတင်းကိုစုံစမ်းလေ့လာဖို့လိုပါတယ်ကျောက်စိမ့်လုပ်ငန်းကိုတရုတ်ပြည်မှာဘယ်သူအကျိုးခံစားနေရတယ်မြန်မာပြည်မှာဘယ်လောက်ဩဇာလွှမ်းမိုးနိုင်တယ်ဆိုတာကိုမသိနိုင်သေးပါဘူးကျောက်စိမ့်ငွေတွေတရုတ်ပြည်မှာရောမြန်မာပြည်မှာရောတောင်လိုပုံးနေပါတယ်တရားစာတမ်းနဲ့ငင်းကြိုင်းရေးကိစ္စမှာဥသိမ်းစင်အစိုးရအစပြိုးသားတာတွေကိုဆက်လက်အကောင့်ထည့်ဖို့လူကြောင်း Global Witness အဖွဲ့ကသုံးသပ်ထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ
ဒါကတော့ကြောက်စိမ့်နဲ့လက်နက်ကင်ဖွဲ့ဆက်ဆက်နေပုံကိုဥအောင်ခင်ကသုံးသက်ရေးသားထားပြီးတော့ကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ထားတာဖြစ်ပါလိမ့်ရှင်။ဒုတိယပိုင်းစီစဉ်ကြရင်တော့အမေရိကန်အစိုးရတဲ့လက်ထက်မြန်မာနဲ့ဆက်ဆံရေးပေါ်ဆွေးနွေးထားတဲ့ဓာတ်ရိုက်လေးလိုင်းစီစဉ်ကိုနားဆင်ရဖို့ရှိပါတယ်။အခုတော့ American Style EDN 3အင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြရပါမယ်ရှင်။ဒေါ်လာလာတန်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်။
ဒီတွင်ပါ English American Style Canada မှာ American ရဲ့45ဦးမြောက်သမ္မတ Donald Trump ဇန်နဝါရီလ20ရက်နေ့ကကျန်းသစ္စာကျင်းဆိုခန့်အပ်ခံရခြင်းပြီးနိုင်ငံကိုပြောကြားတဲ့မိကုမှာသုံးနှုတ်ခဲ့တဲ့ idiom အသုံးတချို့ကိုတင်ပြပေးမှာဖြစ်ပါတယ်။ပထမအဦးဆုံးတင်ပြပေးမှာကတော့ get the job done ဖြစ်ပါတယ်။စာလုံးပေါင်းက get get ကတခုခုကိုဖြစ်အောင်လုပ်တာ the the job jobThe job ကအလုံး done done က PC အောင်လုပ်တာဆိုတော့စကစုခုရဲ့ဓာတ်ရိုက်ဒီပဲကတော့အလုပ်ကို PC အောင်လုပ်တာဖြစ်ပါတယ် idiom ဆိုရဲ့ to write ဒီပဲကလည်းသိမကွာလှပါဘူးလုပ်ရမယ့်တာဝန်လုပ်ရမယ့်အလုပ်ကိုအောင်မြင် PC အောင်မဖြစ်ဖြစ်အောင်လုပ်တာကိုဆိုလိုတာဖြစ်ပါတယ်သမ္မတ Trump သူ့မိကုံးမှာသုံးနှုတ်ခဲ့တာကိုနားဆင်ကြည့်ကြရအောင
် We will face challengesWe will confront hardships, but we will get the job done.
ကျွန်တော်တို့အနေနဲ့အကဲဆတ်မှုတွေကိုရင်ဆိုင်ရမယ်။အခက်အခဲတွေကိုရင်ဆိုင်ရမယ်။ဒါပေမဲ့လုပ်ရမယ့်အလုပ်ကတော့မဖြစ်မနေ PC အောင်လုပ်ကြရမှာဖြစ်တယ်လို့အဓိပ္ပာယ်ရပါတယ်။သမ္မတ Trump နောက်ထပ်ပြောကြားခဲ့တဲ့ idiom အသုံးကတော့ let you down ဖြစ်ပါတယ်။စာလုံးပေါင်းက let let ကတခုခုကိုဖြစ်စေတာ you ကသင်ရဲ့D-O-W-N, down ကအောက်ဆိုတော့စကူးခုန်ရဲ့ဓာတ်ရိုက်ဒီပဲကတော့တင့်ကိုအောက်ကိုချလိုက်တာဖြစ်ပါတယ်။ idiom ဆိုရဲ့ the white ဒီပဲကတော့လူတူးကိုစိတ်ပြအောင်လှုပ်တာလှုပ်ပေးပါမယ်လို့ဂရိပေးထားပေမဲ့လို့တကယ်မလှုပ်ပေးတာလူတူးမျောလင့်ထားတာဖြစ်မလားပဲစိတ်တကြစီတာတခုခုနဲ့ပတ်သက်လို့ပြောတဲ့အတိုင်းမလှုပ်တဲ့အတွက်အာမကိုရတာစိတ်မချရတာမျိုးကိုဆလိုတာဖြစ်ပါတယ်။ဒီတော့လည်းပတ်သက်လို့သမ္မတ Trump ပြောခဲ့တာကိုနားဆင်ကြည့်ကြရအောင
် I will fight for you with every breath in my body and I will never ever let you down
ကျွန်တော်အနေနဲ့ကျွန်တော်အသက်ရှိနေသဖြင့်နိုင်ငံအတွက်ရုန်းကန်ပေးသွားမှာဖြစ်ပြီးဘယ်တော့မှပေးထားတဲ့ဂရုကိုဖျက်မှာမဟုတ်ပါဘူးစိတ်ပြက်အောင်လည်းဘယ်တော့မှမလုပ်ပါဘူးလို့အဓိပ္ပာယ်ရပါတယ်သမ္မတ Trump နောက်ထပ်သုံးနှုတ်ခဲ့တဲ့ idiom အသုံးကတော့ speakOur minds ဖြစ်ပါတယ်။စာလုံးပေါင်းက speak speak ကပြောတာ our our minds minds our minds ကကျွန်တော်ကျမတို့ရဲ့အတွေးတွေဆိုတော့သက္ကုခုငယ်ဓာတ်ရိုက်ဒီပဲကတော့ကျွန်တော်ကျမတို့ရဲ့အတွေးတွေထဲမှာရှိတာကိုပြောတာဖြစ်ပါတယ်။ idiom ဆိုရဲ the white ဒီပဲကလည်းသိမကွာလှပါဘူး။ကိုယ်စိတ်ထဲမှာခံစားရတာကိုပုံမှန်လေးလေးထုတ်ပြောတာဖြစ်ပါတယ်။ဒီနေ့တော့ရင်းနှီးမှာမထားပဲကိုခံစားရတာကိုထုတ်ပြောတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့သမ္မတ Trump ပြောခဲ့တာကတော့
We must speak our minds openly
debate our disagreements honestly, but always pursue solidarity.
ကျွန်တော်တို့အနေနဲ့စိတ်ထဲရှိတာကိုပြွင့်ပြွင့်လင်းလင်းထုတ်ပြောကြရမယ်။မတူတာတွေကိုစည်တမ်းရင်းမှန်နဲ့ခြေတင်ဆွေးနွေးကြရမယ်။ဒါပေမဲ့သွေးစည်းခိုင်မာမှုရှိဖို့ကတော့အမြဲကြိုးစားရမှာဖြစ်ပါတယ်လို့အဓိပ္ပာယ်ရပါတယ်။သမ္မတထရမ့်တုံ့နှုံးခဲ့တဲ့နောက်ထပ် idiom အတုံးကတော့ think big ဖြစ်ပါတယ်။စာလုံးပေါင်းက think think ကစဉ်းစားတာ big big ကကြီးမားတာဆိုတော့စစ်စစ်ခုရဲ့တရိုက်ဒီဘေကတော့ကြီးကြီးမားမားစဉ်းစားတာဖြစ်ပါတယ်။ဒီသုံးရဲ့ idiom အဓိပ္ပာယ်ကတော့မျှော်မှန်းချက်ထားရမှာမြင်မှားဖို့ကိုယ့်ရှိရေးအတွက်ရည်ရွယ်ချက်ကြီးမားဖို့ကိုဆိုလိုတာဖြစ်ပါတယ်။ဒီ idiom အသုံးနဲ့ပတ်သက်လို့သမ္မတထရမ့်ပြောခဲ့တာကိုနားဆင်ကြည့်ကြရအောင်
။ Finally, we must think big and dream even bigger.
နောက်ဆုံးပြောချင်တာကတော့ကျွန်တော်တို့အနေနဲ့ရည်မှန်းချက်ထားရမှာမြင်မှားရမှာဖြစ်တယ်လို့စိတ်ကြီးတဲ့အခါမှာလေပိုလို့တောင်ကြီးကြီးကျယ်ကျယ်စိတ်ကူးကြရမှာဖြစ်ပါတယ်လို့ဒိဗေရပါတယ်။သမ္မတထရမ့်ပြောခဲ့တဲ့မိကွန်းမှာနောက်ထပ်သုံးနှုန်းခဲ့တာကတော့ all talk and no action ဖြစ်ပါတယ်။စာလုံးပေါင်းက all all talk talk all talk ကစကားကြီးပြောတာ no no action no action ကလက်တွေ့ဖော်ဆောင်မှုရှိတာလို့လုံးကောက်အသေးပဲရပါတယ်။ဒါကြောင့်စကားစုခုရဲ့ဓာတ်ရိုက်အသေးပဲကတော့အပြောကြီးတက်တက်ဖြစ်ပြီးလက်တွေ့မလုံဆောင်တာမျိုးဖြစ်ပါတယ်။ idiom ဆိုတဲ့သဘောအသေးပဲကလည်းသိမကွာထားပါဘူး။စကားတွေကြီးပြောဂရိတွေကြီးပေးပြီးလက်တွေ့ကြတော့ဘာမှမလုပ်ပေးတာ။လေကြီးပဲပစ်ပြီးအကောင့်အထည်ဖော်ပေးမှုမရှိတာ။ကျမတို့မြန်မာဗန်းစကားမှာတော့အရှိကောင်းပြီးတော့လက်တွေ့မှာတော့ဘာမှမဖြစ်လာတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့သမ္မတထရမ့်ပြောခဲ့တာကိုနားဆင်ကြည့်ကြရအောင
် We will no longer accept politicians who are all talk and no action
ကျွန်တော်တို့ကိုလှုပ်ပေးပါမယ်လို့ဂရိတွေပေးအပြောကောင်းပြီးလက်တွေမှာတော့ဘာမှလှုပ်ပေးခြင်းမရှိတဲ့နိုင်ငံရေးသမားတွေကိုကျွန်တော်တို့လက်ခံတော့မှာမဟုတ်ဘူးလို့အဓိပ္ပာယ်ရပါတယ်သမ္မတထရမ့်ရဲ့မိကွန်းကနေနောက်ဆုံးကောက်နှုတ်ကျင်းပမယ် idiom အသုံးကတော့ empty talk ဖြစ်ပါတယ်စာလုံးပေါင်းကEMPTY MT ကဘလားဘာမှမရှိတာ TALK talk ကပြောတဲ့စကားဆိုတော့ Sanskrit ဟူမြေဓာတ်ရိုက်ဒီဘေကတော့ပြောတဲ့နေရာမှာစကားတွေကဘလားစကားပေါ့ idiom ဆိုတဲ့သဘောဒီဘေကတော့အဓိပ္ပာယ်မရှိလေးနက်မှုမရှိတဲ့စကားမျိုးအကျိုးမရှိတဲ့စကားမျိုးလေလုံးထွားဖြည်းဖြည်းနဲ့စကားမျိုးစကားအပိုတွေပြောတာကိုဆိုလိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့သမ္မတထရမ့်ပြောခဲ့တာကတော့
The time for empty talk is over.
အဓိပ္ပာယ်ရှိတဲ့စကားမျိုးပြောတဲ့အချိန်ဟုတ်တော့ဘူးလို့အဓိပ္ပာယ်ရပါတယ်။သမ္မတထရမ့်သူ့ရဲ့ကျန်းသစ္စာကျင်းစုပွဲမှာပြောကြခဲ့တဲ့မိကွန်းကနေကောက်နှုတ်တင်ပြခဲ့တဲ့ idiom အသုံးတွေကတော့ get the job done, let you down, think big, speak our minds, all talk and no action, နဲ့ empty talk တို့ဖြစ်ကြပါတယ်။နောက်တွင်ပါမှာလေခုလို idiom တွေကိုဆက်လက်ကျင်းပြပေးမှာဖို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာလတန်းစီစဉ်တင်ဆက်တဲ့ American Style Idiom 3 English သင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်မကြာခင်မှာတော့ VOA ရုံးချုပ်နဲ့အနီကပ္တယ်လွှတ်တော်ရှေမာကဘာကျော်အမှုပညာရှင်တွေအပါအဝင်တိုင်းနဲ့ချီတဲ့လူတွေဘာကိုရည်ရွယ်ဆန္ဒပြခဲ့ကြသလဲဆိုတာကိုကြားရဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ဇန်နဝါရီလ22ရက်တနင်္ဂနွေနေ့မနက်ခင်းထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုလိုင်းနိုမီတာ32 40နဲ့49အပြင်လိုင်းလက်မီတာ190တို့ကနေဆက်ပြီးထုတ်လွှင့်ပေးမဲ့စီစဉ်တွေထဲမှာဆိုရင်တော့ဝါရှင်တန် DC မှာကမ္ဘာကျော်အမှုပညာရှင်တွေအပါအဝင်တိမ့်နဲ့ချီတဲ့သူတွေစနေနေ့တနေ့လုံးဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်။
I'm actually here with the Love Army, affiliated with Van Jones, and we're basically bringing together people all across the country to push back against a lot of the hate and division that we saw during
သမရထရန့်ရဲ့တာဝန်ထမ်းဆောင်မှုပထမဦးဆုံးနေ့မှာပဲကြုံတွေ့ခဲ့ရတဲ့ဆန္ဒပြပွဲအကြောင်းနဲ့အတူအမေရိကန်အစိုးရတစ်လက်ထက်မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာရောဘာတွေပြောင်းလဲလာနိုင်တယ်လဲဆိုတာနဲ့ပတ်သက်ပြီးဆွေးနွေးထားတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုလည်းပြန်လည်ထုတ်လွှင့်ပေးအောင်ပါပါရှင်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုလည်းနောက်ပိုင်းမှာထမှန်ကြေညာပေးဖို့ရှိပါတယ်။အခုတော့ဆော့ဆော့ကမိတ်ဆက်ပေးခဲ့တဲ့ Washington DC ကဆန္ဒပြပွဲအကြောင်းကိုကြည့်ရအောင်ပါ။သမ္မတအစ် Donald Trump အနေနဲ့အမျိုးသမီးအခွင့်အရေးကိုလေးစားလိုက်နာဖို့တောင်းဆိုတဲ့အနေနဲ့ Washington မြို့တော်မှာစနေနေ့ကလူပေါင်း3000နဲ့ချီစုရုံးဆန္ဒပြခဲ့ကြပါတယ်။ကြားမအသားအရောင်မျိုးစုံပါဝင်တဲ့ဒီချီတက်ပွဲကြီးဟာသမ္မတအစ် Trump ရဲ့တန်းတစ္ဆာကျင်းဆူပွဲကိုတံပြန်တဲ့အနေနဲ့အချိန်ကြိုက်ပြုလုပ်ခဲ့တာလည်းဖြစ်ပါတယ်။ Women's March onWashington ဆိုတဲ့အမျိုးသမီးတုခြိတက်ပွဲမှာကိုယ်တိုင်သတင်းသွားရောက်ယူခဲ့တဲ့မန်ရင်ချင်းနိုင်ကဆက်ပြီးတော့အပြည့်အစုံကိုပြောပြပေးပါမယ်ရှင်
။ဒီ American တီထောင်စုမှာဒီနေ့ကတော့သမိုင်းတွင်နဲ့နေတနေလို့ပြောရမှာပါ။တီထောင်စုတဝန်းမှာပြည်နယ်ပေါင်းစုံမှာနေကြတဲ့အမျိုးသမီးတွေတိတ်နဲ့ခြိပြီးတော့ Washington DC မြို့တော်မှာစီယုံလောက်ရှိလာပြီးတော့ပေါ့နော်။သူတို့အမျိုးသမီးတွေဒီသွေးစည်းညွညွကြောင်ပြတာတဲ့အနေနဲ့ခြိတက်ဆန္ဒပြနေကြတာဖြစ်ပါတယ်။ချစ်တဲ့ဆန္ဒပြတဲ့သူတွေထဲမှာအမျိုးသားတွေလည်းပါဝင်တာကိုတွေ့ရပါတယ်။သူတို့တွေကတော့ဒီအမျိုးသမီးအခွင့်အရေးတွေကိုလေးစားလိုက်နာဖို့အတွက်သူတို့ကလည်းအမျိုးသမီးရင်းနဲ့ပေါ့နော်အတူညီညွတ်ကြောင်းပြသတဲ့အနေနဲ့သူတို့ပါဝင်ကြတာဖြစ်တယ်လို့လည်းပြောပါတယ်။အခုသမရသစ် Donald Trump အနေနဲ့အမျိုးသမီးတွေရဲ့အခွင့်အရေးကိုပေါ့နော်လေးစားလိုက်နာဖို့သူတို့ကအဓိကအဲ့ဒါအတွက်ကိုသူတို့တောင်းဆိုနေကြတာလည်းဖြစ်ပါတယ
်။ We're basically bringing together people all across the country to push back against
အမေရိကန်နိုင်ငံတဝန်းမှာရှိတဲ့ပြည်သူတွေကိုဒီမှာလာပြီးစုဝေးကြဖို့ကျွန်တော်တို့စီရင်ခဲ့တာပါရုပ်ောက်ပွဲအတွင်းကျွန်တော်တို့မြင်ခဲ့ရတဲ့အမုန်းတရားတွေနဲ့ခွဲခြားမှုတွေကိုအခုလှုပ်ရှားမှုကနေစတင်ကြောင်းပြသတာပါ
ဒါကတော့အမျိုးသမီးများခြိတက်ပွဲကိုစီစဉ်သူတွေထဲမှာပါဝင်တဲ့ Love Army အဖွဲ့ကတာဝန်ရှိသူတအုပ်ကနေ VOA ကိုပြောသွားတာဖြစ်ပါတယ်ဒီဆန္ဒပြပွဲကနေသမ္မတ Donald Trump ကိုပေးကျင်တဲ့အမှားစကားနဲ့ပတ်သက်လို့လဲသူကအခုလိုပြောပါတယ
် That there's a unified front that is going to
ဆန္ဒပြလာသူတွေဟာ Donald Trump ကိုစတင်ကြောင်းလာပြီးတင်ညွတ်ထဲပြသကြတာဖြစ်ပါတယ်ဒီတော့ထရန့်အနေနဲ့မဟုတ်တာလုပ်မယ်ဆိုရင်ပြည်သူတွေဟာငြိမ်ခံမှာမဟုတ်ဘူးပြန်ပြီးတုံ့ပြန်မှာဖြစ်ပါတယ
်နယူးယောက်ပြည်နယ်ကလာတဲ့အကြောင်းဆရာမတအူးကတော
့ I'm participating because I believe that our country is
ကျွန်တော်တို့တိုင်းပြည်မှာအခက်ကြုံရတဲ့အချိန်ကိုရောက်နေပါပြီစီလုံးညီညွတ်မှုတွေလည်းကွဲနေတဲ့အချိန်မှာကျွန်မအခုလိုဆန္ဒပြရတာပါကျမတို့နိုင်ငံမှာအများစုကခွဲခြားဆက်ဆံခံနေရတယ်လို့ခံစားရပါတယ်။ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့သမရကလည်းလူလူရဲ့အကျိုးစီးပွားကိုစိတ်ဝင်စားဘူးလို့မြင်ပါတယ်
။ဒီသမရသစ် Donald Trump ကအရင်ဒီစီးပွားရေးလုပ်ငန်းရှင်ကြီးဘဝတုန်းကအမျိုးသမီးတွေကိုသူပုတ်ခတ်ပြောဆိုခဲ့တဲ့ဇာတ်တွေပေါ်မှာပေါ့နော်။အမျိုးသမီးတွေကဒီချက်ကိုလည်းသူတို့မချိုက်ဘူးဖြစ်နေပါတယ်။ဒါကြောင့်ဒီအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့အခုသမရသစ် Donald Trump အနေနဲ့ပေါ့နော်။အမျိုးသမီးခွင့်ရေးတွေကိုလေးစားလိုက်နာဖို့အတွက်သူတို့ကအခုလိုခြိတက်ဆန္ဒပြနေကြတာလည်းဖြစ်ပါတယ်။
So this hat is part of the Pussy Hat Project which is sort of
အခုဝတ်ထားတဲ့ Pussy Hat Project ဆိုတာက Donald Trump ရဲ့အမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာစော်ကားမှုတွေလက်တယမ်းခဲ့တာတွေကိုနိုင်ငံတွင်းမှာသာမကနိုင်ငံတကာမှာပါရှိတဲ့အမျိုးသမီးတို့ကနေတညီတညွတ်ထဲလက်မခံဘူးဆိုတာကိုပြသတဲ့လှုပ်ရှားမှုပါဒါကတော့ Tennessee ပြည်နယ်ကနေလာရောက်ဆန္ဒပြတဲ့အကြောင်းသူတဦးကပြောသွားတာ
ပါ Hello Are you sure about that?
အခုဆိုလို့ရှိရင်ဒီအစိုးရပေါ့နော်နာမည်ကြီးဆိုတော့ McDonald's ကလည်းသူပေါ့နော်ဒီအစီအစဉ်သူ့အစီအစဉ်ကိုမတင်ညာဘဲနဲ့ရုပ်တရက်လာရောက်ပြီးတော့ဒီအမျိုးသမီးတွေနဲ့ညီညွတ်ကြောင်းပြသခဲ့ပါတယ်သူတို့ဟာဒီသမရသစ် Trump ရဲ့မူဝါဒတွေကိုသူတို့စန့်ကျင်တယ်ပေါ့နော်အထူးသဖြင့်အမျိုးသမီးတွေကိုနှိမ်ချပြောဆိုတဲ့ဇာတ်တွေပုတ်ခတ်ပြောဆိုတဲ့ဇာတ်တွေပေါ်မှာသူတို့အမျိုးသမီးတွေကအင်မတန်ဒေါသထွက်တယ်ဆိုတာကိုလည်း McDonald's ကသူ့ဒီစင်မြင့်မှာပြောသွားပါတယ်ကျွန်မအင်ဂျင်နိုင်ပါ VOA ရုပ်ရှင်ကနေတင်ပြပို့နေပါတယ်ရှင်
မင်းချင်းနိုင်ပြပြခဲ့တာပါရှင်အခုဓာတ်ရိုက်လေးလိုင်းစီစဉ်ကိုအလှည့်ပေးဖို့ချိန်ရောက်ပါပြီထုတ်လုပ်သူမဆုမွန်နဲ့အတူကိုအောင်လွင်ဦးကစီစဉ်တင်ဆက်ထားပါတယ်ရှင
် ပါရှင်များခင်ဗျာအမေရိကန်ပြည်သူ့မှာသမ္မတဆီဖြစ်တဲ့ဒေါ်နယ်ထရန့်ကကျန်းသစ်စာချိန်ဆိုပြီးတရားဝင်စတင်တောင်းဝန်ယူနေပါပြီဒီသမ္မတဒေါ်နယ်ထရန့်ရဲ့လက်ထက်မှာမြန်မာနိုင်ငံနဲ့ဆက်ဆံရေးဟာဘာတွေများအပြောင်းအလဲတွေဖြစ်လာနိုင်တယ်လဲသမ္မတဦးဝါမလက်ထက်တုန်းကလို့ဒီမြန်မာနိုင်ငံနဲ့နီးနီးကပ်ကပ်ဆက်ဆံရေးမျိုးတွေတွေ့ရအောင်မလားဆိုတာတွေကိုဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့ကျွန်တော်တို့ပြည်နယ်ဆွေးနွေးရဲ့ပုံကူရဲ့သဘောထားတွေကိုဟိုရေဝီရသဘောထားတွေကိုအရင်ကြားကြပါတယ်ဆိုတော့ဒီသမ္မတဦးဝါမလက်ထက်ကစပြီးအမေရိကန်ကဒီမြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံမှုတွေစလုပ်လာတယ်တန်တမာဆက်ဆံရေးတွေပုံမှန်ပြန်ဖြစ်လာတယ်စီးပွားရေးတန်ခတ်မှုတွေဖယ်ရှားတယ်ဒီလိုဆက်ဆံရေးမှာတိရစွာတိုးတက်မှုတွေတွေ့ရပါတယ်ဒါပေမဲ့သမ္မတအစ်ဖြစ်လာတဲ့ထရမ့်ကတော့အိုဘားမားရဲ့မူဝါဒနဲ့နေရာတော်များမှာစန့်ကျင်နေတာကြောင့်မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာဒါတွေကဘယ်အတိုင်းတာတီများတက်ရောက်မှုတွေရှိလာနိုင်မယ်လို့ယူဆပါတယ်အရင်ဆုံးတော့ကျွန်တော်တို့ဒီရန်ကုန်မြို့ကသတင်းစာဆရာဦးစီသူအောင်မြင့်ရဲ့သဘောထားအချင်းချင်းလေးရှင်းပြပါဦးခင်ဗျာ
သူကအခုဒီနောက်ဆုံးနေ့ခွန်အထိပေါ့နော်ဒီ Islamic အကျွမ်းအစွမ်းရောက်တွေကိုရန်သူလို့ပြောတာကလွဲရင်ကဒီမိုကရေစီရေးတို့ဒီလူ့ခွင့်ရေးစံချိန်စံညွှန်းတွေပြောတာလည်းသိမတွေ့ရတဲ့ခါကျတော့ရှိပိုင်းမှာကျွန်တော်တို့နိုင်ငံကိုဒါသမ္မတဥပမာလက်ထက်ကနိနိကကဆက်ဆံခဲ့တာတွေကဒီမိုကရေစီရေးနဲ့လူ့ခွင့်ရေးစံချိန်စံညွှန်းတွေနဲ့ဒါအကူအညီပေးခဲ့တယ်လို့ပဲကျွန်တော
်ဆရာဦးစီသူတန်ပြတ်သွားပါတယ်ခင်ဗျာโอเคကျွန်တော်တို့ပြန်ပြီးဆက်သွယ်ကိုစူးစမ်းကြည့်ရမယ်ဒီနေ့ကကျွန်တော်တို့တယ်လီဖုန်းလိုင်းဆက်သွယ်မှုတွေလည်းနည်းနည်းအခက်အခဲရှိနေတာကိုတော့ဟိုသိခံပေးစေချင်ပါတယ်နောက်တစ်ခုကတော့ဒီမြန်မာနိုင်ငံကဒီစီးပွားရေးလုပ်ငန်းရှင်တူဖြစ်ပါတယ်ဒေါက်တာဆွထွန်းမှာဒေါက်တာဆွထွန်းကတော့ဒီပြည်ပနိုင်ငံနေနဲ့လည်းပဲစီးပွားရေးလုပ်ငန်းတွေထိတွေ့ဆက်ဆံနေတဲ့ပုံကူလည်းဖြစ်နေတော့ဒီဒေါ်နယ်ထရန့်အစိုးရလက်ထက်မှာကျွန်တော်တို့မြန်မာနိုင်ငံနဲ့ဆက်ဆံရေးတွေမှာဘယ်လိုမျိုးတက်ရောက်မှုတွေရှိလာမယ်လို့ဆရာအနေနဲ့သုံးသပ်မိလဲခင်ဗျာ
အဲတမနာဒေါ်နယ်ထရန့်အနေနဲ့ကတော့ဟိုသူပြောကြတဲ့ဟာနားတော်ကြည့်တော့သူအဓိကတော့အမေရိကန်နိုင်ငံရဲ့အရေးအဝယ်ဦးစားပေးမယ်လို့နောက်တစ်ခါသူကဟိုစီးပွားရေးတဲ့အောင်အဓိကဆောင်ရွက်မဲ့ပုံစံတော့ကျွန်တော်တွေ့တာပေါ့နော်အဲတော့ကျွန်တော်တို့ဘဝနိုင်ငံအနေနဲ့အရေးတော့သူအများကြီးထည့်သွင်းတာမတွေ့ဘူးနော်ကျွန်တော်တို့ဘဝနိုင်ငံနဲ့ပတ်သက်ရင်တော့ဒီဓမ္မဥပမာလို့လက်ထက်ခါတော့အရေးဆက်မဲ့ပုံမပေါ်ဘူးပေါ့နော်ရိုးရိုးအမေရိကန်နိုင်ငံတော့ဒီနေရာကြီးနိုင်ငံဖြစ်တာကြောင့်ကျွန်တော်တို့အနေနဲ့ကတော့ဒီသူစိတ်ဝင်စားတဲ့ဒီစီးပွားရေးပေါ့သူအမေရိကန်နိုင်ငံရဲ့အကျိုးစီးပွားအရေးကိုကျွန်တော်ကအခြေခံပြီးတော့မှဘေကန်ရောဘာနိုင်ရောအကျိုးရှိနိုင်တဲ့အနေအထားမျိုးဖြစ်အောင်ကျွန်တော်အနေနဲ့သူ့ကိုဆွဲဆောင်အောင်နိုင်မယ်ဆိုရင်တော့ကျွန်တော်ကပိုပြီးအကျိုးရှိနိုင်တယ်ပေါ့နှမွေတော့ဒီဘာနိုင်ငံရဲ့အရေးနဲ့အခုညီပေးမဲ့အရေးတို့ဂျန်တဲ့အရေးကိစ္စတော့သူအများကြီးတိမဲ့စိတ်ဝင်စားမှန်းပုံတော့ကျွန်တော်မတွေ့ရဘူးပေါ့နော
်ဟုတ်ကဲ့ခင်ဗျာ
ဆိုရင်တခြားတော့တရုတ်နိုင်ငံပေါ်သူထားတဲ့ဟာနဲ့ဒီအမေရိကန်နဲ့တရုတ်နဲ့ကြာမှာဖြူဝါးရေးကဖြစ်ပေါ်လာနေတဲ့အနေအထားကိုလည်းကျွန်တော်ကစောင့်ကြည့်ဖို့လိုတယ်အော်ဒီကျွန်တော်တို့ကဒီအမေရိကန်နဲ့အများကြီးမဆက်ဆံတော့လည်းပဲဒီနေဆက်ကုန်စည်ရေးမှာအဓိကဆောင်ရွက်နေရတရုတ်နိုင်ငံနဲ့ဖြစ်တဲ့အကြောင်းမလို့ဒီနိုင်ငံရဲ့စီးပွားရေးရိုက်ခတ်မှုတွေထားတဲ့ကျွန်တော်တို့ဘက်မှာတရားမှုရှိနေတာတော့သိထားဖို့လိုတာပေါ့နော
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဆရာဦးစီသူအောင်မြင့်ဟိုပြန်ပြီးဆက်သွယ်လို့ရပါတယ်ဆရာဆက်ပြောပါဦးခင်ဗျာ
အဓိကတော့ကျွန်တော်တို့ဒီကိုအကူအညီပေးရေးဖြစ်လာတာကတော့ဒီအမေရိကန်ရဲ့စံနှုန်းတွေကဒီမိုကရေစီနဲ့လူ့ခွင့်ရေးကိုအခြေခံထားတယ်အဲ့ဒီအခြေခံထားတဲ့အပေါ်မှာအကျွန်တော်တို့တိုင်းပြည်ကဒါဆက်အနာရှင်စနစ်လက်အောက်ကိုကြားရောက်ခဲ့တယ်။အဲဒီကနေလွတ်မြောက်ပြီးတော့မှဒီမိုကရေစီတိုင်းပြည်ဖြစ်လာအောင်ပြီးတော့မှလူ့ခွင့်ရေးစံချိန်စံညွှန်းတွေတိုးတက်လာအောင်အဲ့ဒီအခြေခံပေါ်ကနေပြီးတော့မှဟိုအကူအညီပေးတာတွေဆက်ဆံတာတွေတော်အားပေးတာတွေအများကြီးလုပ်ခဲ့တယ်လေ။ရလကောင်းကျိုးတွေကိုလည်းကျွန်တော်တို့တိုင်းပြည်အများကြီးဟိုခံစားခဲ့ရတယ်။ဆန်ရှင်တွေကိုပြန်ပြီးတော့ရုပ်သိမ်းပေးတာကအစကျွန်တော်တို့တပ်မတော်ကိုနိုင်ငံတကာအလဲမှာပြန်ပြီးတော့မှဟိုကုံယူလောက်တဲ့တပ်မတော်ဖြစ်အောင်ဟိုဖြည့်တွေ့ဆက်ဆံမှုတွေလုပ်ပေးတာတွေအစဖြစ်တာပေါ့ဒါပေမဲ့အခုသမ္မတဒေါ်နယ်ထရန့်တက်လာတဲ့ခါကျတော့သူပြောတဲ့ဒီမှာကတော့သူနှိမ့်ခိုးနေမှာအဲ့ဒါမျိုးတွေကျွန်တော်တို့ကတော့သိမတွေ့ရဘူးမတွေ့ရဘဲနဲ့ဒီကဘာပေါ်မှာဆိုရင်ဒီ Islamic အစိုးရရန်သူတွေကိုသူတိုက်ဖြစ်ဖို့ခြေမုံဖို့ဒီလောက်ပဲသူပြောနေတယ်ကျန်တာအကုန်လုံးကတော့ဒါအမေရိကန်ပထမအမေရိကန်စီးပွားရေးတိုးတက်ဖို့ပဲကိုကျိုးစီးပွားကြည့်မူဝါဒကိုပဲပြောနေတဲ့ခါကျတော့အဲ့ကျွန်တော်တို့နိုင်ငံငယ်လေးကိုအဲ့လိုအကူအညီပေးရေးစိတ်ဝင်စားပါမလားအဲဒါမို့ကျွန်တော်တို့နိုင်ငံငယ်လေးကိုအားပေးအမြောက်ပြုဖို့ပေါ့နော်ဒီမိုကရေစီရေးလူ့ခွင့်ရေးအားပေးအမြောက်ပြုဖို့စိတ်ဝင်စားပါမလားဆိုတာကတော့ဟိုတော်တော်လေးကိုဟိုစောင့်ကြည့်ရမယ့်ကိစ္စမျိုးလို့ပဲကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဟိုတခုရှိတာတချို့ကတော့ဘာထောက်ပြလဲဆိုတော့ဒီအမေရိကန်ရဲ့ဖွဲ့စည်းရေးချုပ်ပုံအခြေအဥပဒေခိုင်မာတဲ့အတွက်သမ္မတမှာလုတ်ပိုင်ခွင့်အာဏာတွေရှိရဆိုရင်လည်းအထင်အကျုပ်တွေရှိရကြောင်းအရင်တော့အပြောင်းလဲမဖြစ်နိုင်ဘူးဆိုပြီးတော့ဟိုပြောတာမျိုးတွေလည်းရှိပါရဲ့ဟိုသမ္မတဥပမာကိုယ်တိုင်ဟိုသူတာဝန်အနားမယူခင်မှာဟိုသူပြောသွားတာတခုရှိပါတယ်တကယ်တော့သူကိုယ်တိုင်လဲပေါ့လေဒီသမ္မတတယောက်အနေနဲ့လုတ်ချင်တယ်လုတ်လို့မရဘူးအကြံပေးတွေတိုင်ပင်ဖို့တိုင်ပင်ဖက်တွေအနည်းနာမှာစိုးရဖို့အနေနဲ့တိုင်ပင်ပြီးဆောင်ရွက်ရတာရှိရဆိုပြီးတော့သမ္မတဥပမာလည်းပြောသွားတယ်ဒါကြောင့်လဲပဲဟ ိုသူအစိုးရအဖွဲ့အတွက်ကိုဒီရာသခံရတဲ့ပုံကိုယ်ကြီးကိုကြားနာဝဲနေဒီမှာလွတ်တော်မှာလုံနေတဲ့အားတွေကိုစောင့်ကြည့်ပါဆိုပြီးတော့သူကိုယ်တိုင်ပြောသွားခဲ့တာလည်းရှိပါတယ်ဆိုတော့ဒီလိုအမေရိကန်မှာဒီခိုင်မာတဲ့ဒီလို institution တွေရှိတဲ့အတွက်ဒီမူဝါဒရေးရာတွေမှာအရင်အပြောင်းလဲမရှိနိုင်ဘူးဆိုပြီးတော့ဟိုကိုတွက်ဆချက်တွေပါလည်းရှိကြပါတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေကြောင့်ဒီမြန်မာနိုင်ငံနဲ့ဒီတန်ငင်းတမန်ငင်းဆက်ဆံရေးမျိုးတွေကဟိုအတိုင်းအတာတစ်ခုထိတော့ပြောင်းလဲမသွားနိုင်ဘူးဆိုပြီးတွက်တာလည်းရှိပါတယ်ဒီအမြင်ပေါ်မှာဆရာဦးစီသူအောင်မြင့်သဘောထားဘယ်လိုရှိပါလဲ
အဲကျွန်တော်လည်းလက်ခံပါတယ်ဘာဖြစ်လို့လဲဆိုတော့သူကသမရဖြစ်ပေမဲ့ကျွန်တော်တို့ဒီမြန်မာအရေးကိုဘုဥ္စောဦးကြီးကပြုနေတာကတော့တွတ်တော်အမတ်တွေပေါ့နော်အဲ့ဒီမှာ Republican တွေလည်းပါပါတယ်အဲ့တော့အဲ့လိုတွတ်တော်အမတ်တွေကဥဆောင်ပြီးလုပ်နေတဲ့အခါကျတော့ဟိုဒါတွေကတော့ဆုတ်ယူသွားမယ်ပြန်ပြီးတော့မှမြန်မာဆန်ဆန်ရုပ်သိမ်းသွားမယ်ဒီလိုတော့လည်းကျွန်တော်မမြင်မိပါဘူးဒါပေမဲ့ဦးစားပေးတဲ့ဒီမှာကတော့ဟိုကွာကောင်းကွာသွားမလားမပြတ်တတ်ဘူးပေါ့နော်ဥမာဒီအိုဘားမားလက်ထက်မှာဆိုရင်ဒီ YC လို့ခေါ်တဲ့ဒီအာရှဒေသကဒီလူငယ်ကောင်းဆောင်တွေကိုအဲ့မွေးထုတ်လက်ကျင့်ပေးတဲ့အစီအစဉ်တွေပါဒီသူလုပ်ကြတာအစိုးရအစီအစဉ်နဲ့လုပ်တာအပြီးတော့မှသူရှေ့ကသမရဂျော့ဘူးဆိုရှင်လဲသူရဲ့အဲ့ဒီဖောင်ဒေးရှင်းထောင်ပြီးတော့မှကောင်းဆောင်မှုကနန်းတွေပေးတယ်ဆိုတော့ဒါမျိုးတွေကိုဂျော်နယ်ထရန်ပြက်လာတဲ့ခါကျရင်အားပေးမလားအားမပေးဘူးလားတခြားသောအစီအစဉ်တွေလည်းအများကြီးရှိပါတယ
်သူလိုတာတော့ဟိုအနေဆုံးအစီအစဉ်ကလက်ရှိအနေထားမှာတော့ဟိုထိန်းထားအောင်ထိန်းထားနိုင်မယ်နောက်ထပ်မတိုးတက်တဲ့နေပေါ့လေလက်ရှိအခြေအနေကတော့ပြတ်သွားမှာမဟုတ်ဘူးဆိုတဲ့သဘောထားမျိုးပေါ့နော
်ဟုတ်ကဲ့ပါခင်ဗျာအမှန်ပါတယ်ခင်ဗျ
ာဟုတ်ကဲ့ကျွန်တော်ဒီဆရာဒေါက်တာဆုထုံးကိုလည်းကျွန်တော်မေးချင်ပါတယ်။ဟိုဆရာအမြင်ရောခင်ဗျာဒီ American ရဲ့ဒီ institution တွေခိုင်မာတဲ့အတွက်ပေါ့လေဒီမူဝါဒအားဖြင့်ကတော့အရင်ကြီးကြီးမားမားအပြောင်းလဲတွေမဖြစ်နိုင်ဘူးဆိုပြီးခံမှန်းတာတွေရှိပါတယ်။ဆရာသဘောထားဘယ်လိုရှိပါလဲဒီယူဆပုံမှာ
။ဒီကျွန်တော်လည်းဒါတော့လက်ခံပါရဲ့ institution တွေကခိုင်မာတဲ့အကြောင်းမို့တော့မူဝါဒနိုင်ငံပေါ်ထားတဲ့နိုင်ငံရဲ့ policy ကအများကြီးရောမပြောင်းလဲနိုင်ဘူးပေါ့နော်။သို့တော်လည်းပဲသူတစ်ခါကကျွန်တော်တို့အနေနဲ့ဒီစီးပွားရေးလုပ်တဲ့လူဒီအစိုးရနေရာတစ်ခုကတော့ American နိုင်ငံရဲ့စီးပွားရေး policy နဲ့ကိုယ်တော်သူတော်လည်းခဏနေဘလို့ဝါရရှိတယ်ဥပမာဆိုတော့အချိန်တိုင်းအကြောင်းတစ်ချက်ဆိုရင်မဒေါ်လာဈေးနဲ့ပတ်သက်ရင်သူကဟိုပြီးခဲ့တဲ့အခါကျွန်တော်တို့ရေကောက်ပွဲမှာအနိုင်ရပြီဆိုတော့ဟိုအမေရိကန်ဒေါ်လာမာလာတာမျိုးတွေ့တယ်ပေါ့နော်အဲဒါသူကကျွန်တော်ကနားဆိုတာအမေရိကန်ဒေါ်လာကသူပြောအောင်လုပ်မလားမအောင်လုပ်မလားဒီအားလဲကျွန်တော်တို့စီမှာအများကြီး effect ဖြစ်သွားတာဟုတ်ကျွန်တော်တို့အရင်ကမှအများကြီးကြာပါနိုင်တယ်ကိုယ်စီမှုကဏ္ဍတွေမှာအများကြီးထိခဲ့တယ်အဲခုနကပြောတဲ့ direct data ban လောက်တာမျိုးမဟုတ်ပေမဲ့လေသူသွားတဲ့လမ်းကြောင်းကတော့ဘာလို့ဖြစ်ကျွန်တော်တို့အရင်ကဒါအဆောင်ပြရမယ်အနေထားတော့ကျွန်တော်မြင်ပါတယ်ကျွန်တော်ကမှရင်မခပါဘူးဒီကမ္ဘာလုံးမှာရှိတဲ့လူတွေအနေနဲ့လည်းဒါတော့လေးထားဆောင်ပြနေရမယ်အနေထားတော့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ပုံစံကိုပြန်ပြီးဆက်သွယ်ဖို့စ조사နေပါတယ်ဒါပေမဲ့ဟိုဒီနေ့တယ်လီဖုန်းဆက်သွယ်မှုခက်ခဲတယ်ကျွန်တော်တို့ရှိနေတဲ့အတွက်ဟိုအခုကျွန်တော်တို့ဆက်သွယ်ထားတဲ့လူတချို့ကိုဆက်လို့မရသေးပါဘူးဟိုလောလောဆယ်တော့ကျွန်တော်တို့စာရည်ဒီ Facebook ပေါ်မှာပေးပို့ထားတဲ့ဟာတွေတော့အရင်ဖော်ပြခြင်းပါတယ်ဟုတ်တခုကတော့ကျွန်တော်စန်နီလှဆိုပြီးတော့ကျွန်တော်တို့ Facebook ကနေပို့ထားတဲ့ message ပါမဲအီတန်စင်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်သူပို့ထားတဲ့ message ကတော့ Donald Trump ဟာအမျိုးသားရေး nationalism နဲ့ကိုကျိုးစည်းဝါးကာကွယ်ရေး protectionism မူဝါဒတွေကျင့်သုံးမယ်လို့ပြောထားပါတယ်ဒီတော့ Obama တုန်းကလိုမျိုးကုန်သွယ်ရေးမှာမြန်မာပြည်ကိုအထူးခွင့်ရေးပေးပြီးတော့ Twin ကုန်အပေါ်အခွန်လွှတ်တာတို့ရှော့ပေါ်တာတို့လုပ်ပေးအောင်မလားလို့စိုးရိမ်ကြရရှိလာပါတယ်နောက်တစ်ခုကတော့ Super Power အင်အားကြီးနိုင်ငံတွေကြမှာအားပြန်ရမှာအင်အားနှဲပါတဲ့မြန်မာပြည်လိုနိုင်ငံတွေဖို့အင်အားထင်းကြီးပေးမဲ့ power balance အင်အားစုကြီးပျောက်ဆုံးသွားမှာလားလို့တွေးပူစရာဖြစ်လာပါတယ်ဆိုပြီးရေးသားထားတာ
ပါဟုတ်ကဲ့ကျေးဇူးပါခင်ဗျဟိုဆိုတော့ဒီတကယ်တော့ဒီမြန်မာနိုင်ငံနဲ့သမရဥပမာလက်ထက်မှာထိတွေ့ဆက်ဆက်မှုကလည်းပဲဒီသမရဥပမာရဲ့အာရှနဲ့ချင်းဝင်းရှာညှိမယ်ဆိုတဲ့မူဝါဒတစ်စိတ်တစ်ပိုင်းလည်းပါပါတယ်ဆိုတော့ဒီအမေရိကန်အတွက်ဒေတာတွေမှာပြန်ပြက်ဖြစ်နေတဲ့ဒီတရုတ်နဲ့ရှင်မှုမြန်မာနိုင်ငံဟာပထဝီနိုင်ငံရေးအရေးပါတယ်ဒါကြောင့်ဟိုမြန်မာနိုင်ငံကိုလုံလုံလည်ရာကြီးရောဟိုဖြစ်ပြန်မှာမဟုတ်ဘူးဒါမှမဟုတ်ရင်လည်းပဲဟိုအရင်လိုပဲဟိုအရင်လိုမဟုတ်ရင်တော့မှပဲဟိုဆက်ဆက်ရေးပို့ပြီးတော့ကောင်းလာနိုင်တယ်ဆိုပြီးတချို့ကလည်းခံမှန်းချက်တွေလည်းရှိနေပါတယ်ဆိုတော့ဒီခံမှန်းချက်တွေထဲမှာဟိုဘယ်လိုမျိုးကပို့ပြီးတော့လက်တလုံးမှာဖြစ်နိုင်ချေရှိနိုင်လဲဆရာဦးစီစုအောင်မြင့်သဘောထားဆွေးနွေးပြပါဦးခင်ဗျာ
သူကဒီပြောချေချေပြင်းပြောတာမရှိသေးတဲ့ခါကျတော့ဟိုမှန်းဆရတော့ခက်ပါတယ်အဲကမရာဥပမာတက်လာပြီးတဲ့နောက်မှာကျတော့သူသူချောက်ပြောပါတယ်အာရှကသူ့အတွက်အရေးကြီးလာတယ်ဒီလိုမျိုးပြောတာတွေလည်းရှိပါတယ်အပြီးတော့မှနောက်တရုတ်နဲ့ဆက်ဆံရေးတွေအဲသူတို့ထိမ့်ညှိတာတွေပါလိပြေချာလုပ်တာတွေရှိပါတယ်အဲဒါမဲ့အခုဒေါ်နယ်ထရပ်တက်လာတာရက်ပိုင်းနောက်ပဲရှိသေးတဲ့ခါကျတော့သူကျွန်တော်တို့ကြားနေရတဲ့သူ့စကားတွေကလည်းအမျိုးမျိုးအပြားပြားပဲဖြစ်နေပါတယ်ဥပမာဟိုရုရှားကိုထားတဲ့သဘောထားတွေပဲအကုန်လုံးပြောင်းလို့မလိုလို့ဟိုအမေရိကန်နဲ့လည်းဒီဝေးရဆက်ဆံရေးတွေကောင်းမွန်နေတဲ့အနေအထားကိုပဲသူကအဲဒီထိုင်ဝမ်ကိုအတူစားပေါ့နော်ဆက်ဆံရေးပို့တိုးမြင့်လုပ်ပြီးတော့မှဆက်ဆံရေးပြပြအောင်လုပ်မလို့လို့အမျိုးမျိုးအတန်တွေထွက်နေတဲ့ခါကျတော့သူပြောတာတွေမတိမငြိမ်ဖြစ်နေသေးတဲ့အောက်မှာ အခုတော့ကျွန်တော်တို့နိုင်ငံနဲ့ပတ်သက်လို့ပြောဖို့ကြတော့ကျွန်တော်ခက်ခဲနေကြတယ်လို့တော့ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီအမေရိကန်ပြည်ထောင်စုကပဲကျွန်တော်ဒေါက်တာအောင်ထွန်းရှိနေပါသူကတော့ဒီ North Carolina ပြည်နယ်ရပါကျွန်တော်တို့အခုအမေရိကန်ပြည်ထောင်စုမှာ Donald Trump အစိုးရတည်တက်လာတဲ့အနေအထားမှာဒီအမေရိကန်မြန်မာဆက်ဆံရေးရှေ့လာလာပေါ့ဒေါက်တာအောင်ထွန်းရဲ့သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျအ
ဲကျွန်တော်တော့အကောင့်မဲ့မြင်ထားပါတယ်ဟို Donald Trump ကဟိုသူ့ရဲ့စတိုင်ကခက်ခော့ခော့လေသူကသူဖြစ်တယ်လို့ဆိုတဲ့သူပဲဟာမှရမှာမဟုတ်ဘူးကျွန်တော်တိုင်းပြည်နဲ့ပတ်သက်လို့ထိကြလဲအကြောင်းလည်းမရှိဘူးခုထိတော့သူ့အတန်းကြီးကျွန်တော်တိုင်းပြည်ကတက်တက်အတန်းလို့ကျွန်တော်မကြားပါဘူးကျွန်တော်အမြင်ပေါ့နောက်ကကျွန်တော်တို့ဘက်ကလည်းအဲ့ဒီဘက်ကဘာမှပြောမထားဘူးနောက်တစ်ခုကအဲ့ဒီမတိုင်ရင်ကအမေရိကန်နဲ့ကျွန်တော်ဆက်ဆံရအကောင့်ဘက်မှာရှင်းရှားနာလို့ကျွန်တော်မြင်တယ်ဟိုဘာမှဆဲရအဲ့ဒီအကောင့်လေးဆက်သွားမယ်လို့ပဲကျွန်တော်မြင်တယ်
ပါပါပဲ။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်ဆက်သွားတော့တာရှင်တယောက်ပေးသွားတဲ့စာထဲမှာလည်းပါပါတယ်ဒီမြန်မာနိုင်ငံနဲ့ဒီဟိုစီဝါရေးဆက်ဆံမှုအပိုင်းကိုသူပြောသွားပါတယ်ဒီနေရာမှာကျွန်တော်ဒေါက်တာဆုထွန်းကိုပဲမေးချင်ပါတယ်ကျွန်တော်ဒီသမရဥပမာလက်ထက်မှာဒီကုံသွေးရေးဆိုင်ရာထုတ်ကင်းလုပ်ခွင့် GSP မြန်မာနိုင်ငံကိုပြန်ပေးထားပါတယ်ဟိုဒီအစီအစဉ်ရဆိုလို့ရှိရင်တော့ဒီမြန်မာနိုင်ငံဘက်ကကုန်ပစ္စည်းအမျိုး 9,000 လောက်အမေရိကန်ပြည်ထောင်စုကိုတင်ပို့တဲ့အခါမှာခုံကဲလို့ခွင့်ရထားပါတယ်ဟိုဒါတွေကဒီသမရတိလက်ထက်မှာအပြောင်းလဲတွေဖြစ်လာမလားသူစောစောကပုံကိုလို့ပေါ့လေစိုးရင်သူတွေရှိတယ်လို့ပဲဒီအမေရိကန်တွေကပြည်ပမှာစီဝိုင်းလုပ်တာတွေကိုအားမပေးဘူးဆိုပြီးတော့ထရန့်ပြောထားတဲ့မူဝါဒကြောင့်လည်းဒီအမေရိကန်ယင်းနှိမ့်နှံမှုတွေမြန်မာနိုင်ငံမျှော်လင့်ထားသလောက်ဝင်မလာမှာကိုလည်းစိုးရင်မှုတွေရှိပါတယ်ဆိုတော့ဒီကုံသွယ်မှုတို့ဒီယင်းနှိမ့်နှံမှုတို့အပိုင်းမှာရောဒီဒေါ်နယ်ထရန့်လက်ထက်မှာအမေရိကန်ဘက်ကနေပြီးဟိုယော့ပါသွားမယ့်အလားအလာမျိုးတွေရှိနိုင်လား
အဲဒါတော့လေကျွန်တော်တို့အနေနဲ့ဟိုကပြောရမယ်ဆိုရင်တော့ဟိုဆန်ရှင်ထွက်လာတဲ့ JC ပြတာလေတိတ်မကြတဲ့အနေထားပေါ့နော်အဲအနေထားပါဒီတမနာအစိုးရဖွဲ့အပြောင်းလဲဖြစ်သွားတဲ့ကြောင့်မို့တော့ဒီဟာဆက်သွားမလားအချိန်ဆက်တက်လာမလားဆိုတော့လေကျွန်တော်တို့ဒီနေ့မနေ့ရောပုံပြီးစိုးရိမ်နေပါတော့ဘာလို့ဆိုတော့ Donald Trump နဲ့ဝေါ်ရတယ်သူကအမေရိကန်နိုင်ငံမှာပဲယင်းနှီးမှုနဲ့မဟုတ်ဘူးသူကအားပေးတဲ့ပိုင်းရှိတယ်ဘာလို့ခါဒီပြပနေပြီးတော့ကျွန်တော်တို့အနေနဲ့ဒီကျင်းတဲ့ကုန်ပစ္စည်းဆိုတဲ့အခွန်နဲ့ပတ်သက်ရင်ဒုက္ခမဲ့အမှုရှိနေတဲ့ကြောင့်မို့တော့ဟိုကျွန်တော်ကငွေလေးဟိုလည်းဒီပုံမှန်လေးအမေရိကန်ကြားမှာတော့ဒီကုန်သွယ်မှုတွေကျွန်တော်တို့နေအများကြီးမရှိခဲ့ဘူးအမေရိကန်ယင်းနှီးမှုနဲ့မှုနေတာကြီးနေဒီတော့ပုံမှန်အများကြီးမရှိခဲ့တဲ့အနေထားဆိုတော့ကျွန်တော်ကတော့ဒါဘာပဲဖြစ်တော့ဆိုးရိမ်မှုတော့ရှိပါတယ်လက်ရှိအနေထားနဲ့ပုံမှန်နိုင်ငံအနေထားဒီကပုံပြီးဆိုးမှုတော့ကျွန်တော်တို့နေနေတာအစိုးရဘက်အနေနဲ့ဒီလုံနိုင်တော့ကိုကောင်းမယ်ဒါလက်ရှိမှာယင်းနှီးမှုနဲ့မှုအမေရိကန်ရဲ့မများသေးတဲ့ပြကြောင်းမလို့တော့ကျွန်တော်တို့နေနေကတော့ဘယ်လိုပဲဖြစ်ဖြစ်တော့ဒါအမေရိကန်အစိုးရအသက်အနေနဲ့လည်းဘာနိုင်ငံမှာတက်ပြီးကြမှာယင်းနှိမ့်နှံမှုအားပေးနိုင်အောင်ဆောင်ပန်းပေးနိုင်မှုတော့ကျွန်တော်တို့ဒါလိုရလို့တော့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ကျွန်တော်နောက်ထပ်ဒီတော်တာရှင်တယောက်ကဒီ Facebook က message နဲ့ပြောပြချင်ပါသေးတယ်။ကိုထင်ကျော်ဆိုပြီးတော့ Facebook မှာ account number နဲ့ပို့ထားတာပါခင်ဗျာ
။ဟုတ်ကဲ့သူပို့ထားတာကတော့ Trump လက်ထက်မှာသူပြည်တွင်းရင်းကိုတောင်မနေ့စ조사ရုံးကန်ရအောင်ပါပါ။ဒါပေမဲ့မြန်မာနိုင်ငံဘယ်နေရာမှာရှိတယ်ဆိုတာကိုတော့သိအောင်조사လိမ့်မယ်လို့ထင်ပါတယ်။တရုတ်အိန္ဒိယနဲ့အာဆီယံကိုသိရင်မြန်မာပြည်ဟာအရေးပါတယ်လို့မြင်လာမှာပါ။အချိန်တော့ပေးရမှာပါ။ဆိုပြီးရေးထားတာပါ
။ဟုတ်ကဲ့နောက်တစ်ယောက်ကတော့ကျွန်တော်ဦးတောင်းထွတ်ဆိုပြီးတော့သူကလည်းရေးပါတယ်။သူကတမရာကြီး Trump အနေနဲ့မြန်မာနိုင်ငံရေးထဲဝင်ပူးပေါင်းဆောင်ရွက်လိမ့်မယ်လို့မျှော်လင့်ပါတယ်။မြန်မာနိုင်ငံကိုအပြည့်သဘောဆောင်ကူညီမယ်လို့လည်းထင်ပါတယ်။တောင်တမိုးဒီယာမှာစီးရီးတင်းမှမှုအနေထားကြောင့်အာဆီယံနိုင်ငံတွေကိုစိတ်ဝင်စားမှုရှိလိမ့်မယ်လို့လည်းထင်ပါတယ်။ဟုတ်ပါရဲ့အခုတချို့ဟာဒီတွက်တာကတော့ဒီပထဝီဝင်နိုင်ငံရေးအရာဒီမြန်မာနိုင်ငံအရေးပါတယ်။ဟိုဒါကြောင့်လည်းပဲမြန်မာနိုင်ငံအနေနဲ့ဟိုဆက်ဟိုသူပြင်းကတော့ဒီအိန္ဒိယတရုတ်နိုင်ငံနဲ့ဟိုပတ်ဟိုအတွက်ကိုရင်ဆိုင်မှုအတွက်ဆိုလို့ရှိရင်မြန်မာနိုင်ငံအရေးပါတယ်လို့ပြောနေတယ်ဒါနဲ့ပတ်သက်လို့ဆက်စပ်ဒေါက်တာဆုထုံးကလည်းအိုက်ကိစ်ချက်ကိုအစောပိုင်းမှာထောက်ပြသွားတာရှိပါတယ်ဆိုတော့ဒီအမေရိကန်နဲ့မြန်မာဆက်ဆက်ရေးမှာဟိုတရုတ်ကြောင့်ဟိုမဟုတ်ဘူးဆိုပြီးတော့အရင်တော့ဝန်ကြီးအောင်ဖြစ်ခဲ့တဲ့ဒီဟီလာကလင်တန်လက်ထက်မှာတော့လည်းပဲသူတို့မြန်မာနိုင်ငံရဲ့ဆန်ရှင်တွေစရုပ်တော့အဲဒီတော့သတင်းစာရှင်းလင်းပွဲလုပ်တော့ကျွန်တော်မေးခဲ့ဦးပါဒါပေမဲ့သူတို့ကအမေရိကန်ဆိုးကတာဝန်ရှိသူတွေအားလုံးကတောက်လျှောက်လို့ဘာပဲပြောခဲ့လဲဆိုတော့သူတို့ဆက်ဆံရေးတွေပြောင်းလဲတာတရုတ်နဲ့မဆိုင်ဘူးလို့ဟိုပြောခဲ့တာမျိုးတွေရှိပါတယ်ဒါဒီနေရာမှာကျွန်တော်ဆရာဦးစိစုအောင်မြင့်ရဲ့သဘောထားကိုသိချင်ပါတယ်အမေရိကန်မြန်မာဆက်ဆံရေးမှာဟိုတရုတ်ကဟိုပေါ်လေတွန်းဟာဟိုဘလောက်များကြီးလဲဟိုတကယ်ပဲအမေရိကန်ဆိုးကတာဝန်ရှိသူတွေပြောသလိုဟိုတရုတ်ကြောင့်ဆက်ဆံတာမဟုတ်ဘူးဆိုပြီးပြောတာမျိုးတွေရောဟိုတကယ်ဟိုဖြစ်နိုင်တဲ့ဖြစ်နိုင်ကြီးရှိလားခင်ဗျ
ကျွန်တော်ကတော့အဲ့လိုမျိုးဟိုမထင်ပါဘူးအမေရိကန်အစိုးရကသူကဒီနိုင်ငံတကာဆက်ဆံရေးနယ်ပယ်မှာအင်အားကြီးနိုင်ငံလည်းဖြစ်တယ်နောက်ကိစ္စတစ်ခုခုကိုဆိုရင်သူဘက်ပေါင်းစုံတွေ့မယ်ဆိုတာကတော့ဟိုကျွန်တော်တို့ယူမတ်တန်တရားဖြစ်เสียမရှိပါဘူးဒါကြောင့်မို့လို့ကျွန်တော်တို့နိုင်ငံနဲ့ဟိုရှေ့ပိုင်းကာလမှာအဲဆန်ရှင်လောက်တာတွေနောက်ဆန်ရှင်ကိုပြန်ဖြုတ်ပြီးတော့မှအခုလိုဆက်ဆံရေးကောင်းအောင်တည်ဆောက်တာတွေကကျွန်တော်တို့တိုင်းပြည်ထဲမှာဒီမျိုးကြီးထုံးကားဖို့လူခွင့်ရေးတွေကောင်းလာဖို့အတွက်ကိုတွန်းအားပေးတဲ့အပြင်ကိုအကူအညီစည်းဝါးတွေလည်းပါနိုင်ပါတယ်။အကူအညီစည်းဝါးဆိုတာက အရင်ကနမှုလုပ်ဖို့အတွက်ကိုအကျိုးစီးပွားတွေရောရှိနိုင်အောင်မလားဒါလည်းပါပါလိမ့်မယ်ပြီးတော့မှတော့ပထဝီနိုင်ငံရေးရမြန်မာနိုင်ငံကအိန္ဒိယနဲ့ဒီနိုင်ငံရဲ့ကြားထဲမှာရှိတဲ့ပထဝီနေသားရအရေးကြီးတဲ့နေရာဖြစ်တယ်ဒါကြောင့်ဒီနိုင်ငံကိုယင်းကြီးတဲ့နိုင်ငံတစ်နိုင်ငံအဖြစ်ကြိုးစားထားမယ်ဆိုတဲ့ဟာမျိုးတွေလည်းပါလောင်းပါနေပါတယ်အဲ့တော့ဒီနိုင်ငံရဲ့အနေအထားကိုဘာမှလိုအပ်မပါဘဲနဲ့ဒီမှာနိုင်ငံကိုဆက်ဆံရေးလုပ်နေတယ်လို့တော့ကျွန်တော်ကတော့နည်းနည်းမှမယူဆပါဘူး။ဒါလိုအပ်ပါလိမ့်မယ်လို့ပဲထင်ပါတ
ယ်။ဟုတ်ကဲ့ကျွန်တော်ဟိုဒေါက်တာစိုးထွန်းရဲ့သဘောထားလည်းဟိုသိချင်ပါရဲ့
။ဟုတ်ပါတယ်ကျွန်တော်တို့မြင်လာတော့ဒါဘလိုပဲဖြစ်တော့ဒီနိုင်ငံရေးရပဲတွက်ဒီစီးပွားရေးရတွက်ဒီတော့လည်းထွက်နေနေဒါအထက်ဆုံးဆက်စားမှာပဲ။သူကတော့လက်ရှိအခြေခံကတော့စီးပွားရေးသမားဆိုတော့သူကတော့အနည်းဆုံးထည့်ပြီးတွက်မှာပေါ့နော်။ဒါတခုပဲကြည့်တာပေါ့နော်။သူလက်ရှိနေတာသူစဉ်းစားမိရဲ့သူပြောတဲ့ကဲမှာတော့သူကလက်ရှိဒီအာရှနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကသူ့ရဲ့သဘောထားကျွန်တော်မသိရသေးဘူးကြောင့်မလို့ကျွန်တော်တို့ကဒါတွေကစောင့်ကြည့်လို့လူမှာပေါ့နော်။အဲ့တော့ဘလိုပဲဖြစ်ဖြစ်တော့ကျွန်တော်မြင်လာတော့ဒီလက်ရှိဒီအနေအထားမှာတော့ဒီဘဝနိုင်ငံဟာဒီတရုတ်နိုင်ငံနဲ့နှီးနွယ်နေတယ်။အဲ့တော့ကဒီအော်နေသားရဆိုတဲ့ကျွန်တော်နေတဲ့ဘဝနိုင်ငံနဲ့သူဆက်ဆံမှုကိုဆော့ချမယ်ဆိုရင်တစ်ခါကတရုတ်နိုင်ငံအနေနဲ့ကျွန်တော်တို့ဘဝနိုင်ငံပေါ်မှာပုံပြီးဆက်ဆံလာနိုင်တဲ့အနေအထားတော့ထက်ဆက်စဉ်းစားမယ်လို့တော့ကျွန်တော်မြင်ပါတယ်။
ဟုတ်ကဲ့ဟိုတခုတော့ရှိပါတယ်ဒီဆက်ဆံရေးဆိုကျွန်တော်တို့အခုဒီအမေရိကန်မြန်မာဆက်ဆံရေးကိုပြောနေကြရတယ်ဆက်ဆံရေးဆိုတဲ့သဘောကဟိုနှစ်ဖက်ပါတာဟိုအပြန်လန်သဘောဆိုတော့ဒီအမေရိကန်နဲ့ဆက်ဆံရေးတိုးတက်ဖို့ဒါအ ਨੇ ဆုံးအစဉ်ဒီအမေရိကန်နဲ့လက်ရှိဆက်ဆံရေးကိုထိန်းထားနိုင်မှုဆိုရင်မြန်မာနိုင်ငံဘက်ကရောဘာတွေများလုပ်ဖို့လုံမလဲဆရာဦးစီသူအောင်မြင်သဘောထားဆွေးနွေးပြပါဦးအဲ
ဒီဥစ္စာကဟိုအရေးကြီးပါတယ်တကယ်တော့အခုအမေရိကန်နိုင်ငံထဲမှာသမရအပြောင်းလဲဖြစ်တယ်နောက်အခုလက်ရှိပြောင်းလဲသွားတဲ့အပြောင်းလဲကသမ္မတပြောင်းလဲယူနေမကောက်ဘူးပေါ့နော်မူဝါဒသဘောထားတွေပါတွေကစသူ့ပြည်တွင်းမှာတော့မှဟိုကြီးကြီးမားမားခရက်ရိုက်ပြီးတော့မှပြောင်းလဲသွားတဲ့အပြောင်းလဲဖြစ်တယ်ဆိုတာလည်းကျွန်တော်တို့သိထားကြတာပေါ့ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်လက်ရှိချိန်ထိကျွန်တော်တို့ငြင်းမရနိုင်သေးတာနောက်နှစ်ကာလပေါင်းများစွာအတွက်လည်းငြင်းမရနိုင်သေးတာအမေရိကန်ကဘာပေါ်မှာစစ်ရေးအင်အားအကြီးဆုံးစစ်ပွားရေးအင်အားအတောက်အကျဆုံးနိုင်ငံလည်းဖြစ်တယ်နောက်သူ့ရဲ့ဩဇာအာဏာကလည်းကမ္ဘာတစ်ဖက်ကိုဖျက်ဖြစ်ထားနိုင်တဲ့အနေအထားဖြစ်တဲ့ခါကျတော့ကျွန်တော်တို့တိုင်းပြည်ကောင်းမှုအတွက်ပေါ့ကျွန်တော်တို့တိုင်းပြည်မှာဒီမိုကရေစီထွန်းကားလာဖို့အတွက်ဒီပြီးတော့မှနောက်စီးပွားရေးဖွံ့ဖြိုးတိုးတက်လာဖို့အတွက်ဒီအားလုံးအတွက်ကဒါအမေရိကန်နိုင်ငံနဲ့ဆက်ဆံရေးကောင်းမှုဆိုတာဒါအလွန်လိုအပ်တဲ့ကိစ္စပဲအဲဒီတော့ကျွန်တော်နားလည်တာကတော့ပုံမှာဟီလာရီကလင်တန်မတက်လာလို့ဒေါ်နယ်ထရန့်မတက်လာပြီးဖြစ်စီဘယ်သူပဲတက်လာပြီးဖြစ်စီအဲဒီတော့အမေရိကန်အစိုးရအမေရိကန်သမ္မတပြီးတော့မှအမေရိကန်စစ်တော်တွေနဲ့ကျွန်တော်တို့တိုင်းပြည်ပေါ့လေကျွန်တော်တို့တိုင်းပြည်မှာတာဝန်ရှိတဲ့လူတွေအဲဒါဆက်ဆံရေးကောင်းအောင်ဆက်ပေါင်းဆောင်ကနေစူးစမ်းတင်တယ်လို့ကျွန်တော်ထင်ပါတယ်ပြီးတော့စီးပွားရေးလုပ်ငန်းရှင်တွေလည်းဒီနည်းတိုင်းမှာပဲအမေရိကန်နေကျွန်တော်တို့ဒီမှာလာပြီးတော့ယင်းနှိမ့်နှံလာအောင်ကျွန်တော်တို့စိတ်ဝင်စားလာအောင်ဒါကျွန်တော်တို့အမြင့်မြင့်စူးစမ်းရမယ်လို့ပဲကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ပါခင်ဗျဆိုတော့ဒီမြန်မာနိုင်ငံကတော့ဒီအများရန်ပြောလို့ရှိပါတယ်မြန်မာနိုင်ငံရဲ့နိုင်ငံသားဆက်ဆံရေးဟာတက်ကြွတဲ့ဗမလိုက်မူဝါဒကိုကန့်ဆွဲထားတယ်လို့အများပြောပါတယ်နောက်တစ်ခုကဆိုတော့ဒီလိုအခြေအနေမျိုးမှာဒီအမေရိကန်နဲ့ဆက်ဆံရေးကောင်းမှုဟိုယင်းနှိမ့်နှံမှုတွေကိုဆွဲဆောင်မှုဆိုလို့ရှိရင်မြန်မာနိုင်ငံအနေနဲ့ဘယ်အပိုင်းတွေမှာအခြေခံချက်ချဟိုလုပ်ဖို့လိုမလဲဟိုအမေရိကန်ကိုဆွဲဆောင်မှုလိုမလဲဒေါက်တာစိုးထွန်းသဘောထားဆွေးနွေးပါဦးခင်ဗျာ
ကျွန်တော်ကတော့ဟိုဆရာဆွေးနွေးသွားတဲ့ဟာကျွန်တော်သဘောတူပါတယ်ဘာလို့ဆိုဟိုကျွန်တော်တို့အနေနဲ့ကဒါဆိုရတဲ့တက်လာတဲ့နေရာမှာတော့ဒီဘဝနိုင်ငံဆိုတော့လက်ရှိနေတာတော့ဒါသမတော်နဲ့ trend ပြီးမသိတော့ကျွန်တော်မသိဘူးเนาะကျွန်တော်ဘဝနိုင်ငံကျွန်တော်ပုဂ္ဂိကအမြင်အရပြောရမယ်ကျွန်တော်တို့ရဲ့ဒီဘဝနိုင်ငံဆိုရနေနေရတဲ့ဒါဘာပဲဖြစ်ဖြစ်တော့ဒီတက်လာတဲ့ဆိုရနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တိုင်းပြည်အဲဖြစ်နိုင်တော့ကျွန်တော်တို့ကတော့ဒါဒီအစင်းရင်ကျွန်တော်တို့ရဲ့အခုလည်းဖွဲ့လှုပ်ပြီးတော့မှဒါကျွန်တော်ရဲ့တိုင်းပြည်ရဲ့ဟောပါနေတာအမေရိကန်ဆက်ဆံရေးကောင်းမှုတော့တနည်းအားဖြင့်စီးပွားရေးကကျွန်တော်တို့ကျေးဇူးပြုပါယင်းငွေနဲ့မျိုးကျွန်တော်တို့လုပ်နိုင်အောင်ကျွန်တော်တို့ညီဆောင်ရွက်တင်တယ်လို့ကျွန်တော်တို့မြင်ပါတယ်ကျွန်တော်ရဲ့ပုဂ္ဂိကအမြင်လေးပ
ါဟုတ်ကဲ့တခုရှိတယ်ကျွန်တော်အခုပေါ်လေဟိုဦးစီးစုအောင်မြင်တခုမေးချင်ပါသေးတယ်ဆိုတော့ဒီဟိုသမ္မတဥပမာလက်ထက်မှာတော့မြန်မာနိုင်ငံကိုနှစ်ခါလာခဲ့တယ်နောက်နိုင်ငံရေးဝန်ကြီးလုပ်ခဲ့တဲ့ဟီလာရီကလင်တန်ဆိုလို့ရှိရင်လည်းဟိုရောက်လာခဲ့တယ်အဲသူရောက်လာတဲ့လက်ထက်မှာပဲမြန်မာနိုင်ငံပေါ်မှာဟိုပိတ်ဆို့တန်ခတ်မှုတွေရုံသိမ်းလိုက်တာတွေနောက်ဟိုတန်မကြီးစင်ဟိုခံရပြီးတော့နှစ်နိုင်ငံအပြန်လဲတန်တမန်ရေးရတိုးမြင့်နေတာလည်းရှိတယ်ဆိုတော့အဲ့ဒီလိုမျိုးပေါ့လေဒီသမ္မတဟိုအမေရိကန်သမ္မတတယောက်ဟိုလာလာဟိုလာလာမျိုးလို့ဟိုဒေါ်နယ်ထရန့်ရောက်လာတာမျိုးဒါမှဟိုမျိုးလို့ပေါ့လေတကယ်လို့အမေရိကန်မြန်မာဆက်ဆံရေးရဒီဒေါ်နယ်ထရန့်လက်ထက်မှာဟိုမြင်ရမယ်လို့ယူဆတာ
အဲ့ဒါကတော့ဟိုရုပ်ပြတော့မပြောနိုင်ဘူးဘာဖြစ်လို့လဲဆိုတော့ခြေပိုင်းမှာရှိတဲ့အဲ့ဒီဟိုဘာမားလို့ပြောလို့ဆိုတဲ့ဥစ္စာကဒေါ်ဆန်းစုကြည်ကိုကောင်းကောင်းသူတို့တွေကသိကြတယ်ဒေါ်ဆန်းစုကြည်ရဲ့ဟိုပုံကြီးကိုလည်းဟိုလေးစားလောက်ဖွယ်ဖြစ်တယ်ဆိုတဲ့ဥစ္စာကိုလည်းသူတို့ကကောင်းကောင်းသိကြတယ်။ဒေါ်လေးထွန်းကအဲ့လိုသိမသိကျွန်တော်မပြောတတ်ဘူး။မပြောတတ်တဲ့အခါကျတော့ဒီလိုမျိုးသူဦးစားပေးအစီအစဉ်ထဲမှာထည့်ပါမလားမထည့်ဘူးလားဆိုတာကိုတော့ ကျွန်တော်တို့ဆံရဖြစ်ပါတယ်ဒါပေမဲ့ဆက်ဆံရေးကောင်းမယ်ဆိုတာလောက်ကတော့ပြောနိုင်ပေမဲ့အဲ့လိုရှိမိမိကကပေါ့နော်အာယုံစိတ်ဝင်စားမှုရှိရှိနဲ့မလုပ်မလားမလုပ်ဘူးလားဆိုတာကတော့ကျွန်တော်တန်ပြရနေနေရှိပါတယ်
ဟုတ်ကဲ့ကျွန်တော်ဒေါက်တာဆိုးထွန်းကိုလည်းမေးချင်ပါတယ်။တမရဦးဘာမမြန်မာနိုင်ငံကိုလာခဲ့သူဒေါနယ်ထရမ့်ကရောသူ့အစိုးရလက်ထက်မှာမြန်မာနိုင်ငံကိုအလဲပတ်လာတဲ့အထိဟိုဆက်ဆံရေးမျိုးရှိမယ်လို့ဆရာအနေနဲ့ယူဆလား
။အဲကျွန်တော်မြင်တာတော့ဒီဘော်ဘီတော့ဒါအမေရိကန်တမရဖြစ်လာရဆိုတော့ဒီကဲခေစီသူတော့မဟုတ်ဘူးနော်ဒေါနယ်ထရမ့်အနေနဲ့လည်းဒါတစ်ခါကလည်းစီးပွားရေးလုပ်တဲ့လူတော့အကွက်တော့မြင်မဲ့သဘောတော့ရှိပါတယ်။ရှိတဲ့ခါကျတော့ကျွန်တော်တို့အနေနဲ့သူ့အနေနဲ့ဒါဒီအမေရိကန်နိုင်ငံအတွက်ဂျိုးရှိမယ်အမေရိကန်စီးပွားရေးဂျိုးတဲ့ရှိမယ်တော့ဘောကနာကျွန်တော်ကတွေ့တယ်လို့ပေါ့နော်တရုတ်နဲ့အမေရိကန်ကြားမှာမပါဘူးရလဲဒါရေးပါတဲ့ဟာသူသိနိုင်တယ်ဆိုရင်တော့လည်းဖြစ်နိုင်ပါတယ်။ဘာနိုင်ငံအစိုးရအနေနဲ့ဘာပဲဖြစ်တော့ဒါတက်လာတဲ့အစိုးရတက်ကိုဆက်သွယ်ပြီးမှ appreciate လုပ်ရဟာမျိုးလို့တော့ဖို့တော့လိုမယ်လို့ကျွန်တော်မြင်ပါတယ်။ဒါပေမဲ့ဖြစ်နိုင်ဦးဆိုတော့မဖြစ်ပါဘူး။တော့ကျွန်တော်ဘာနိုင်ငံရဲ့ရှိအကောင်ဆုံးတော့ဒေါ်စန်းဆွေကြီးဆိုရတဲ့ဒါကဘာတိရဲ့ဒါပုံကိုယ်တခုဖြစ်တဲ့ကြောင့်မို့သူအနေနဲ့မသိစရာတော့ကျွန်တော်မမြင်ပါဘူး။ဒါလည်းဒါဖြစ်နိုင်ကြီးတော့ရှိရလို့မြင်ပါတယ်။
ဟုတ်ကဲ့နောက်တစ်ခုကလည်းဒီအမေရိကန်နဲ့ဆက်ဆက်အမေရိကန်နဲ့မြန်မာဆက်ဆက်ရေးမှာဟိုအဖို့ထိပ်လို့ဖြစ်နေတာတခုကတော့ဗာလဲဆိုတော့ဒီမျိုးပါပေါ့စစ်မြန်မာနဲ့ဟိုစစ်ဖက်ဆိုင်ရာဆက်ဆက်ရေးပါဟိုမြန်မာနိုင်ငံကိုအခုချိန်ထိတော့စစ်လက်နက်ရောင်းချမှုကိုဟိုဆန်ရှင်တွေထဲမှာကြံနေရဆိုလို့စစ်လက်နက်ရောင်းချမှုကိုတားမြစ်ထားတာတခုကြံနေပါသေးတယ်ဒါပေမဲ့လည်းပဲသမရအိုဘာမာအစိုးရလက်ထက်မှာစစ်တပ်အတွက်ပညာရေးတို့ဒီသင်တန်းပေးတာမျိုးလို့ပေါ်လေဟိုဟိုတက်ခတ်ရေးနဲ့မဆိုင်တဲ့ထိတွေ့ဆက်ဆက်မှုမျိုးတွေရှိပါတယ်ဆိုတော့ဒီလိုဆက်ဆက်ရေးမျိုးတွေကရောရှေ့ဆက်ဟိုဟိုဘလောက်ရှိသွားနိုင်နေတဲ့အလားလားရှိသေးလဲဆရာဦးစီစုအောင်မြင့်သဘောထားဆွေးနွေးပြပါဦးခင်ဗျာ
ကျွန်တော်ထင်တယ်အဲ့ဒီဒီကိစ္စနဲ့ပတ်သက်ရင်ကျွန်တော်တို့ဟိုတက်မတော်ဘက်ကလည်းဟိုစ조사နေတာကြီးကျွန်တော်တို့တွေ့ပါတယ်အဲ့ဒါကဟိုပြောမစို့ကျွန်တော်တို့တက်မတော်ကိုယ်တိုင်လည်းအဲလူအခွင့်ရေးလေးစားစောက်ကြည့်ရင်းနဲ့ဒီအမေရိကန်လိုတကယ်ကဘာအဆင့်မြင့်တက်မတော်ကြီးနဲ့ဆက်ဆံရေးကောင်းဖို့ဆိုတဲ့ဥစ္စာကတော့ကျွန်တော်ထင်တယ်ညီမချင်းရှိထားပါတယ်ရှိထားတဲ့ဆိုတဲ့အခါကျတော့ဒီဟာတွေကိုတဖြည်းဖြည်းကောင်းမွန်အောင်လုပ်ရင်းနဲ့ဒီကုလားတော်ကပြောတဲ့ Facebook ထားတဲ့ကိစ္စတွေလည်းဒီရောသွားပြီးတော့မှနောက်တစ်ချိန်မှဒါအမေရိကန်တက်မလို့ကနေပြီးတော့မှဒီမြန်မာတက်မလို့ကိုအတိမတ်ပြပြီးတော့မှခုနကတော့လိုဆီလနဲ့ပစ္စည်းရောင်းဝယ်တာတွေမကနိုင်ငံတက်မလို့ချင်းချင်းပူးပေါင်းဆောင်ရွက်တဲ့အနေအထားမျိုးတစ်ခုရောက်လာနိုင်တယ်လို့ကျွန်တော်ကတော့ယူကြည့်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆရာပါဝင်ဆွေးနွေးပေးကြတဲ့သတင်းစာဆရာဦးစီစုအောင်မြင့်မြန်မာစီးပွားရေးလုပ်ငန်းရှင်တူဖြစ်တဲ့ဒေါက်တာဆိုးထွန်းနဲ့အီးမေးလ်တွေ Facebook တွေကနေပြီး message တွေပို့ဖို့တဲ့ဒေါက်တာရှင်နဲ့အားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
နေနေညထုတ်လွှင့်ခဲ့တဲ့ဒိုင်းရိုက်လေးလိုင်းစီစဉ်ကိုပြန်လည်နားဆင်ခဲ့ကြရတာဖြစ်ပါလိမ့်ရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအကျဉ်းချုပ်ပြီးတော့ကိုစောဝင်းလိုင်းကကြေညာပေးပါမယ်ရှင
်တမရတဲ့ဒေါ်နယ်ထရမ့်ရဲ့အုပ်ချုပ်ရေးအဖွဲ့နဲ့သူ့ရဲ့ policy တွေကိုစန့်ကျင်ကန့်ကွက်ကြောင်းပြသတဲ့အနေနဲ့တိတ်နေချတဲ့အမေရိကန်နိုင်ငံသားတွေစနေနေ့ကမြို့တော် Washington DC နဲ့တခြားမြို့ကြီးအတော်များများမှာခြေတက်ဆန္ဒပြခဲ့ကြပါတယ်စနေနေ့ဟာထရမ့်အနေနဲ့တမရအဖြစ်တရက်တာအပြည့်အဝတာဝန်ထမ်းဆောင်တဲ့ပထမဆုံးနေ့ဖြစ်ပါတယ်Washington DC မြို့မှာကျင်းပတဲ့ Trump ရဲ့ policy တွေကိုစန့်ကျင်ကန့်ကွက်တဲ့အမျိုးသမီးတို့အခွင့်အရေးခြေတက်ပွဲကိုထောက်ခံအားပေးပြီးသူစီညင်ကြောင်ပြတာတဲ့အနေနဲ့ဂျပန် Australia England Germany ပြင်သစ်စတဲ့တခြားနိုင်ငံတော်တော်များများကမြို့ကြီးတွေမှာလည်းခြေတက်ဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့အခြေအနေတွေတိုးတက်ကောင်းမွန်လာအောင်လှုံ့ဆော်ရေးအတွက်အချက်၄ချက်ပါအဆုတ်ပြချက်ကိုအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးRedno Masudi က OIC Islamic ပူးပေါင်းဆောင်ရည်အဖွဲ့တန်းအကြံပြုချက်တင်သွင်းလိုက်တယ်လို့ Indonesia သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။ Indonesia နိုင်ငံသားရဲ့ဝန်ကြီးက Malaysia နိုင်ငံ Kuala Lumpur မှာကျင်းပတဲ့ OIC အဖွဲ့ဝင်နိုင်ငံတွေရဲ့ဝန်ကြီးအဆင့်အထူးအစည်းအဝေးကိုဇန်နဝါရီလ19ရက်နေ့မှာပြေပို့တဲ့အကြံပြုစာထဲမှာအဲ့ဒီလိုဖော်ပြထားတာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုစောဝင်းလိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနက်စီစဉ်ထုတ်လုပ်ရေးမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးတော့ engineer ကတော့ Zinat Abdulrahman ဖြစ်ပါတယ်။ကျွန်မတော့နန္ဒချက်ပါရှင်။ VO American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ညနေပဲ6နာရီခွဲမှာထုတ်လွှင့်မဲ့စီစဉ်ကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.